to the Voice of America in Burmese.
Mingla ba khmya. VOA American Day ya 2020 January 17 ye sne ni mna khe season rwe go American Bureau su Washington DC myo ro ga ni 5.3240 48 lu ga ni dai yai phan yu na sin nai da lo. VOA Facebook sa myan na VOA Burmese news ga ba dai yai thau lwin pe ni ba bi. ဒီနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတည်ဆပ်ပေးသွားမှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်ပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုအစ်စ်တွေထပ်မံချမှတ်လိုက်ပါလေ။ယူကရိန်းခီးတဲ့ရင်လေရင်ကိုသူတို့ပြစ်ချခဲ့တာမဟုတ်ကြောင်းအီရန်ကညှင်းဆိုပါလေ။ပြည်တွင်းစစ်ပွဲတွေရပ်ဆိုင်သွားအောင်ဝိုင်းဝန်းလှုပ်ဆောင်ကြဖို့မြစ်ချနာမြို့မှာကျင်းပတဲ့ကချင်ပြည်နယ်နေ့မှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါလေ။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဒီလိုထိတ်တန့်ရောက်နိုင်ငံသားတွေနဲ့အပြီးနားဆင်ရမယ့်ပထမဆုံးသတင်းလွှာမှာတော့တရုတ်သမ္မတရှီဂျင်ပင်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဗာပြောပါကလေ
း經濟上深度和中年堅持践行和平共處五項原則堅持國際關係基本準則堅持多邊主義
တရုတ်ဒုတိယနိုင်ငံရဲ့ဝန်ကြီးလျူရှောက်ခွီးကလက်ရှိတရုတ်မြန်မာဆက်ဆံရေးကိုပြောသွားတာပါအပြည့်အစုံကိုသတင်းနဲ့အပြီးမှာနားဆင်ရပါမယ်ဒီတဲ့နဲ့အတူ27ရာစုပင်လောက်ညီလာခံကိုပြန်လည်ကျင်းပဖို့စိုင်းပြေးနေချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစီရင်အတဲမာနေလို့ပြည်သူလူထုထိခိုက်ခံစားနေရတဲ့အကြောင်းနဲ့လွန်ခဲ့တဲ့နှစ်နှစ်ရွေးကောက်ပွဲကာလအတွင်းအပြင်းထန်ဖိနစ်ချုပ်ချက်ခံခဲ့ရတဲ့ကမ္ဘောဒီးယားမီဒီယာအဖွဲ့အစည်းတွေပြန်လည်နယ်လန်ထူဖို့ကြိုးစားနေတဲ့အခြေအနေစတဲ့မြန်မာနဲ့နိုင်ငံသတင်းလာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းမှာတော့အပတ်စဉ်အမျိုးသမီးကဏ္ဍသတ္တဆိုလေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနည်းပညာအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်။ဒီလိုသတင်းလာတွေမတိုင်ခင်စနေနေ့မနေ့ထိတ်တန့်ရောက်တဲ့ဒေသတွင်းနဲ့နိုင်ငံသတင်းတွေကိုတော့ကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ခင်ဗျာ
။အီရန်နိုင်ငံအတွင်းမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအစ်စ်တွေထပ်မံချမှတ်လိုက်ပြီးအီရန်အနေနဲ့အကြမ်းဖက်လို့ရတဲ့ဆက်လုံနေဦးမယ်ဆိုရင်တိုင်းပြည်စည်းဝါးရေးကိုထိခိုက်စေမဲ့ပိတ်ဆို့အရေးယူမှုတွေကိုထပ်မံချမှတ်သွားမယ်လို့ချင်းချောက်ပြောဆိုလိုက်ပါတယ်။အခုအစ်စ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေတဲ့ဆက်လုံရေးကုန်ထုတ်လုပ်မှုမိုင်းလုပ်ငန်းနဲ့အဝတ်ထည်လုပ်ငန်းတွေပါဝင်ကြောင်းအင်ပြည်တော်မှာတောက်ကြံနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူးချင်းကပြောပါတယ်။ဒါအပြင်အခုပိတ်ဆို့မှုအစ်စ်ထဲမှာဇန်နဝါရီလ10ရက်နေ့ကအမေရိကန်လက်တပ်အခြေစိုက်စခန်းကိုဒုံးကျည်နဲ့တိုက်ခတ်မှုမှာပါဝင်ပတ်သက်တဲ့အီရန်အရာရှိတွေကိုလည်းပြစ်မှတ်ထားအရေးယူထားတယ်လို့ဆိုပါတယ်။အီရန်ကထိတ်တန့်ဗိုလ်ချုပ်ဂျီကတ်ဆင်ဆိုလမန်နီကိုအမေရိကန်ကလေကြောင်းကနေလုတ်ကြံတက်ဖြတ်တာကိုလက်စားချေတဲ့အနေနဲ့အီရန်တို့ကအီရတ်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုတိုက်ခိုက်ခဲ့တာပါ။အခုအစ်စ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အီရန်အနေနဲ့နျူကလ িয়ার သဘောတူညီချက်တွေရအောင်ဆွေးနွေးမှုအစ်စ်တွေပြုလုပ်တာအပြင်သူ့ရဲ့ဒုံးကျည်တိစောက်ရေးအစီအစဉ်ကိုလျှော့ချပြီးအရှိလေပိုင်းမှာရှိတဲ့အရက်သားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးနေတာလည်းရပ်တန့်လိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရကယုံကြည်ထားတာပါ။အီရန်အနေနဲ့တခြားတိုင်းပြည်တွေလိုသမရိုးကျပြုမှုလှုပ်ဆောင်လာစေလို့ကြောင်းဗန္ဓာရေးဝန်ကြီးမနူးချင်းနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကလည်းပြောပါတယ်
။အီရန်တော်မှုကဆမ်ဆိုလီမနီကိုအမေရိကန်ကအဝေးထင်းဒရုန်းယာဉ်ကနေဒုံးကျည်နဲ့ပစ်ပြီးလုကြံတဲ့ဒဏ္ဍာရီမှာပဲရီမင်ကအီရန်ထိတ်တန့်တမှုတူကိုလည်းလုကြံမှုကြိုးစားခဲ့ပြီးမဲ့မအောင်မြင်ခဲ့ဘူးလို့အမေရိကန်သတင်းမီဒီယာတွေကထုတ်လင့်ဖော်ပြနေကြပါတယ်။ဒီသတင်းကို The Washington Post သတင်းစာကအရင်ဆုံးဖော်ပြတာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကဆိုလီမနီကိုလုကြံတပ်ဖြတ်ခဲ့တဲ့စစ်စင်ရေးဟာဘိုးဘီကျေပြန့်တဲ့ပမာဏနဲ့လုံဖို့ရည်ရွယ်ခဲ့တယ်ဆိုတာဒီအချက်ကပြနေပါတယ်။ရီမမာအမေရိကန်ကပြတ်မှတ်ထားခဲ့သူဟာအီရန်ကုတ်စ်အထူးတပ်ဖွဲ့ရဲ့အဓိကတမူတူဖြစ်သူအဗ်ဒူရီဇာရှာလာဖြစ်တယ်ဆိုတာအမိမဖော်တဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးအမေရိကန်သတင်းဌာနတွေကတင်ပြနေကြပါတယ်။ဒီစစ်စင်ရေးနဲ့ပတ်သက်လို့နောက်ထပ်အသေးစိတ်တွေကိုတော့သတင်းရင်းမြစ်တွေကမပြောပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးပြောဆိုဖို့ပန်တဂွန်စစ်ဌာနချုပ်ကလည်းညင်ပါတယ်။ဇန်နဝါရီလ2ရက်နေ့ကရီမမာလီကျောင်းကတိုက်ခိုက်တဲ့သတင်းကိုကျွန်တော်တို့တွေ့ပါတယ်။ရှိမဟာအကြမ်းဖက်ဝါဒီတွေနဲ့အမေရိကန်ပြည်ထောင်စုရဲ့ရန်သူတွေဘေးရန်မရှိဘဲခိုးလုံလှုပ်ရှားနေတဲ့နေရာအဖြစ်သတ်မှတ်ထားတာကြားပါပြီ။ဒေသတွင်းမှာလုပ်တယ်ဆိုတဲ့စစ်စင်ရေးတွေနဲ့ပတ်သက်ပြီးကာကွယ်ရေးဌာနအနေနဲ့ဆွေးနွေးပြောဆိုမှုမလုပ်ပါဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျီရက်ဒုတိယဗိုလ်မှူးကြီးရစ်ဘကာရက်ဘရစ်ကပြောပါတယ်။သမ္မတထရမ့်ကတော့ဆိုလီမနီဟာတကယ်တကအမေရိကန်တန်ယုံကိုဖောက်ခွဲဖို့စီစဉ်နေခဲ့တာလို့ကြားသာပေးမိကပြောပါတယ်။
ယူကရိန်းခီးသည်တင်လေရင်ကိုတီဟီရန်မြောက်အပြင်မှာပစ်ချလိုက်တဲ့ဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုအီရန်ကညှင်းဆော်လိုက်ပြီးအမေရိကန်နဲ့ကနေဒါတို့အနေနဲ့လေမော်ပါသွားတဲ့ခီးသည်186ရောက်စလုံးတည်ဆုံခဲ့ရတဲ့အဲ့ဒီဖြစ်စဉ်ကိုတက်တည်ပြနိုင်ရင်ပြကြဖို့ပြောကြလိုက်ပါတယ်။လေရင်ကိုဘယ်တုံးကျင်နဲ့ ဒီကခက်ခဲခြင်းမရှိဘူးဆိုတာကိုတော့သူတို့အနေနဲ့အတည်ပြုပြောကြလို့ရကြောင်းအီရန်မြို့ပြလေကြောင်းဦးစီးဌာနအကြီးအကဲအလီအဘေဒါဇေကဒီအီရန်မြို့မှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောပါတယ်အမေရိကန်နဲ့ကနေဒါတို့ကအဲ့ဒီလေယာဉ်ကိုအီရန်ကမာယွင်ပြီးဒုံးကျင်တဲ့ပြစ်ခတ်ခဲ့တယ်လို့ပြောဆိုတာကြောင့်အဲ့ဒီလိုပြစ်ခတ်ကြောင်းတွေ့ရှိထားချက်တွေကိုကမ္ဘာ့ ကျွန်တော်တို့ကနေကတောက်ချနေမှာပြောပါတယ်လေကြောင်းမတော်တဆမှုဆိုင်ရာကော်မရှင်ရဲ့အစည်းအဝေးအပြီးမှာကြေညာတော့မှာဖြစ်ကြောင်းယုံကြည်ရတဲ့သတင်းရင်းမြစ်ကိုကူကပ်ပြီးဖတ်စရင်မှာဖော်ပြထားပါတယ်လေရင်ပြန်တမ်းမှုခီးစဉ်မှာတံဘလက်ဘောက်စ်မှာပါဝင်တဲ့အချက်လက်တွေကိုပြန်လည်ရယူနိုင်မှုတလားကျော်ကြာနိုင်တယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့အကြီးကဟဆန်
ရီဇာဖာကပြောပါတယ်သူတို့ကြီးပဲအချက်လက်တွေကိုပြန်လည်ဖော်ထုတ်ယူလို့မရနိုင်ရင်နိုင်ငံတကာကကြောင်းကျင်သူတွေအခုတောင်းဆိုကောင်းတောင်းဆိုမယ်လို့လည်းသူကပြောပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့တောက်ချနေကတယ်လီဖုန်းနဲ့စကားပြောခဲ့တဲ့ယူကရိန်းသမ္မတဗိုလ်ဒီမီဇယ်လင်စကီကတော့အဲ့ဒီခီးတဲ့လေရင်ဒုံးကျည်နဲ့ပြစ်ခံရတယ်ဆိုတဲ့အယူအဆကိုပြစ်ပယ်ထားခြင်းမ
bebu yellu saw melu, all the Uta Nancy Belusiga, Taujanima Piovari, Elu Suino, Tamar Trump would the Alsa Suyaki Sama, Republican Usaune, Teludone, Aludoja, and Yimbuanida, a Sulta Dama Piabari. Manager Kandayene, Teludogo, Sergeant, Bebu Yedwe, Sumaja Mujanku would be seen be, Aludogo Dinzumbo, the Ayukom Yoguta, Jerry Nedlau, Tama Yota Biba Vilu, Aludo Democracy, Bebure Sarema, Mrs. Belusiga Piotavari. Manager is Ragaro, Tamara Trump would be asked to see the Equema, Suecha, she needed to play Lusoyame, Aludo Madrigu Sulurava. Mrs. Pelosi, Teludo Lunyazu goes on Mitch McConnell Duja, the Isana Badabi, Shimru Namasu Pinida, the Rendon Bacho Lavabi. A good Yayu comedy would be kind hearted, so much Mujangu, Payama Mequa debut Mesra, Mrs. Pelosi got Majinabime, Chesabi Belu Lusa Mesra, Aludo Democratic Osuye, the Rimbas and Siwima, Sunido Melu, Sarema Yitavari. Sergeant Dugu Yavi Surane, Mr. McConnell Nine, the Asa Siragu, Chetin, Sardinima, Jabari.
The American Demonab Yamala season ago, Manette Town Igani Kononaiti, Lido Vida Donzani Kilohats Kotonga, Lido Mida Lise Kilohats Kone Shitonia, Lido Mida Lise Kilohats Chouting Adonane, Dudiana Iwama, Lila Mida Tiakuze.
ကျလို့ဟာတင်ကားခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီအမေရိကန်တန်ကပြည်နယ်ကိုဆက်လက်ကျင်းပနေတာပါခင်ဗျာ။ကချင်ပြည်နယ်မြစ်ချနာမြို့မနောဂွင်မှာဇန်နဝါရီလ10ရက်နေ့ကကျင်းပတဲ့83ကျင်းမြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြည်တွင်းစစ်ပွဲရဲ့ရပ်ဆန်းသွားအောင်ဝိုင်းဝန်းကြိုးပမ်းရဖို ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဦးကွမ်ကွမ်အောင်ခမ်းကတော့မနေ့ကကျင်းပတဲ့ကချင်ပြည်နယ်နေ့ဟာကချင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့ဖြစ်ကြောင်းနဲ့အဲ့ဒီကတဆင့်ဖက်ဒရယ်နိုင်ငံအတွက်အထောက်ကူဖြစ်တဲ့အခမ်းအနားဖြစ်လာဖို့မျှော်လင့်ကြောင်းပြောပါတယ်ကချင်ပြည်နယ်မှာဂျိမ်းဖော်ရဝမ်လီဆူလာချစ်လောဝဇိုင်းဝါစတဲ့ကချင်မျိုးနယ်စုတွေအပါအဝင်ရှမ်းပြည်မှာနဲ့တိုင်းရင်းသားမျိုးနယ်စုတွေပါဝင်တဲ့လူဦးရေစုစုပေါင်း18သိန်းလောက်နေထိုင်နေကြတာပါ။ဒါကြောင့်ပြည်နယ်အတွင်းငင်းငင်းချမ်းချမ်းနေထိုင်နိုင်ရေးအတွက်ကချင်မျိုးနယ်စု6ခုစလုံးလက်တွဲဆောင်ရွက်မှအကျိုးရှိမယ်လို့လည်းမြန်မာနိုင်ငံရဝမ်စာပေရင်ကျင်းမှုအသင်းဥက္ကဋ္ဌကပြောပါတယ်။တောင်တန်းပြည်မှာတိုင်းရင်းသားတွေပါဝင်တဲ့1948ခုနှစ်ပြည်လုံဆွေးနွေးပွဲရလကနေတိုင်းရင်းသားစီလုံးညွညွမှုကိုတည်ဆောက်နိုင်ခဲ့လို့ဗြိတိသျှအစိုးရထံကလွတ်လပ်ရေးကိုရခဲ့ပါတယ်။1948ခုနှစ်ဇန်နဝါရီလ10ရက်နေ့မှာကချင်ပြည်နယ်ကောင်စီညီလာခံရဲ့ပထမအကြိမ်အစည်းအဝေးမှာကချင်ပြည်နယ်အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပြီးဒါကိုဂုဏ်ပြုတဲ့အနေနဲ့အဲ့ဒီနေ့ကိုကချင်ပြည်နယ်နေ့အဖြစ်သတ်မှတ်ထားကြတာပါ။အ
ိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာအင်တာနက်ဆက်သွယ်ရေးကိုအကန့်အသတ်မရှိဖြတ်တောက်ထားတာဟာဥပဒေနဲ့မညီဘူးလို့အိန္ဒိယဒါယုံကျိုးကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။ဒါဟာဖြင့်မိုးစလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပြီးခဲ့တဲ့ဩဂုတ်လကရုပ်သိမ်းလိုက်ပြီးတဲ့နောက်ဒေသတွင်းဆက်သွယ်ရေးတွေဖြတ်တောက်ထားတဲ့အစိုးရရဲ့လှုပ်ဆောင်ချက်ကိုပြစ်တင်ဝေဖန်လိုက်တာပါ။အင်တာနက်ဆက်သွယ်ရေးဖြတ်တောက်တာကိုယာယီကာလအတွဲပဲလှုပ်ဆောင်နိုင်ပြီးအကန့်အသတ်မရှိဖြတ်တောက်ထားတာဟာအိန္ဒိယဆက်သွယ်ရေးစည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့ဒေယာဝန်ချုပ် website မှာတင်ထားတဲ့အမိန့်ထဲမှာဖော်ပြထားပါတယ်။ကက်ရှမီးယားဒေသမှာအလားတူဖြတ်တောက်ထားတာအားလုံးကိုချက်ချင်းပြန်သုံးသပ်ဖို့လဲအာဏာပိုင်တွေကိုတရားရုံးကညွှန်ကြားပါတယ်။ စေယုံတွေလိုအင်တာနက်ဆက်သွယ်ရေးမဖြစ်မနေလိုအပ်တဲ့နေရာဌာနတွေအတွက်ချက်ချင်းပြန်ဖွင့်ပေးဖို့နဲ့ချက်ချင်းပြန်ဖွင့်လို့မရတဲ့ဒေသတွေမှာအွန်လိုင်းဘဏ်လုပ်ငန်းတွေအတွက်အကန့်အသတ်နဲ့ချက်ချင်းပြန်ဖွင့်ပေးဖို့ကိုလည်းတရားရုံးကညွှန်ကြားထားပါတယ်။အင်တာနက်လွတ်လပ်ခွင့်ဟာအခြေခံအခွင့်အရေးဖြစ်ပါတယ်လို့တရားဝန်ချုပ်တရားသူကြီးအန်ဗီရာမန်ကပြောပါတယ်။
ပါကစ္စတန်နိုင်ငံကနောက်တောက်ပိုင်းမှာတောက်ကြံတွေကဖျားဥပြုသူတွေနဲ့ပြည်နေတဲ့ဗလီကြောင်းတစ်ခုအတွင်းပြင်းထန်တဲ့ပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးနောက်ထပ်20လောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘလူချစ်စတန်ပြည်နယ်မြို့တော်ကွဲတားမှာဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုကြောင့်အကြီးတန်းရဲအယားရှိတဦးလည်းသေဆုံးသွားတယ်လို့ဆိုပါတယ်။သေဆုံးဒဏ်ရာရသူအများစုဟာအယတားတွေဖြစ်တယ်လို့ပြည်နယ်ရဲအယားရှိအဗ်ဒူရာဇက်ချီမာကပြောပါတယ်။ပေါက်ကွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းနဲ့တည်ဆုံးသွားတဲ့ရဲအယားရှိကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဟုတ်မဟုတ်ဆိုတာကိုရုတ်တရက်မသိရသေးကြောင်းလဲရဲအယားရှိချီမားကပြောပါတယ်။ကွဲတာမြို့ဆေးရုံကိုတည်လာတဲ့လူနာတချို့ဟာဆုံးရတဲ့အခြေအနေမှာရှိတာကြောင့်တည်ဆုံးသူအရေးအတွက်ထပ်တိုးလာနိုင်ကြောင်းဆရာဝန်တွေကပြောပါတယ်။တောက်ကြံကတိုက်ခိုက်မှုကိုသူတို့ရဲ့အသေးခံဘုံခွဲသမားကပြုလုပ်ခဲ့တာလို့ IS Islamic စစ်သွေးကြောင်းအဖွဲ့ကပြောပါတယ်။ IS အဖွဲ့ရဲ့အဆိုအရကတော့တည်ဆုံးသူ20အပါအဝင်စုစုပေါင်းတည်ဆုံးဒဏ်ရာသူ60ရှိတယ်လို့ဆိုပါတယ်။
ထိုင်ဝမ်ကျွန်းမှာတမနာနဲ့လွတ်တော်ရွေးကောက်ပွဲတွေအတွက်ဒီကနေ့မဲပေးကြမှာဖြစ်ပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ဖို့အမေရိကန်ကအလေးထားတိုက်တွန်းပါတယ်။ဒီလိုနိုင်ငံကထိုင်ဝမ်ကျွန်းကိုပိုင်တဲ့နယ်မြေတစ်ခုအဖြစ်ကြေညာထားပြီးရွေးကောက်ပွဲမတိုင်ခင်ကာလတွေအတွင်းနိုင်ငံရေးဩဇာလွှမ်းမိုးမှုအရှိန်မြင့်လှုပ်ဆောင်သလိုသတင်းမှားတွေကိုလည်းဖြန့်နေပါတယ်။အမေရိကန်ကတော့ထိုင်ဝမ်ကိုအာရှဒေသဒီမိုကရေစီနိုင်ငံတွေရဲ့ကွန်ရက်တစ်ခုအတွင်းမှာပါဝင်တယ်လို့သတ်မှတ်ထားပြီးထိုင်ဝမ်ဟာဒီမိုကရေစီရေးဆိုင်ရာအောင်မြင်တဲ့ဇာလံတစ်ခုဖြစ်တယ်လို့ကမ္ဘာမှာကောင်းမွန်တဲ့အင်အားတစ်ခုဖြစ်တယ်လို့ဆိုပါတယ်။အမရဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်နဲ့ထိုင်ဝမ်ကြားတရားဝင်မဟုတ်တဲ့ဆက်ဆံရေးဟာတိုးတက်မှုပိုရထားတာပါ။စနေနေ့ရွေးကောက်ပွဲမှာလက်ရှိသမ္မတလည်းဖြစ်အာနာယဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီ DPP ရဲ့သမ္မတလောင်းလည်းဖြစ်တဲ့ဆိုင်အင်းဝမ်ကူမင်တန် KMD ပါတီရဲ့သမ္မတလောင်းဟန်ကူးယူနဲ့ People First PFP ပါတီရဲ့သမ္မတလောင်းဂျိမ်းဆွန်တို့တဲကတယောက်ကိုသမ္မတဖြစ်ထိုင်ဝမ်မဲဆန္ဒရှင်တွေနေပြည်ရွေးချယ်ကြရမှာပါ။ဇန်နဝါရီ17ရက်ရွေးကောက်ပွဲမတိုင်ခင်မှာတရုတ်အစိုးရဟာသတင်းမော်ရီဖြန့်ချီတာ CIA ရချင်းချောက်တာတွေကနေတဆင့်ရွေးကောက်ပွဲရလဒ်ပေါ်လှောက်မှုဖို့ကြိုးစားနေတယ်လို့တိုင်ဝမ်တာဝန်ရှိသူတွေနဲ့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။ဒီအစိုးရကတော့ဒီဆွဆွဲချက်တွေကိုညင်ပါတယ
်။မြောက်အာရေဗျပင်လယ်ပြင်တွင်းမှာရှိနေတဲ့အမေရိကန်စစ်သင်္ဘောအနီးကိုရုရှားရေတပ်သင်္ဘောကရန်လိုတဲ့အပြုအမူနဲ့ချဉ်းကပ်ခဲ့ကြောင်းအမေရိကန်ရေတပ်ကတောက်ချန်နေမှာပြောပါတယ်။ရုရှားသင်္ဘောကအနာကပ်လွန်လာတာကြောင့်အမေရိကန်ရေတပ်တမဟာ9ကစစ်သင်္ဘော USS Farragut ကလွေရွေလွတ်စင်အတိုင်းသတိပေးချက်5ချက်ဖောက်ပြီးအသိပေးခဲ့တယ်လို့အမေရိကန်ရေတပ်ပြောခွင့်ရတူပုံမူကြီးJosh Frey ကပြောပါတယ်ရုရှားသင်္ဘောအနေနဲ့လမ်းကြောင်းပြောင်းမောင်းပေးဖို့အဲ့ဒီအမေရိကန်တပ်ခိုက်ရေးရရင် USS Farragut ကသတိပေးတာကိုရုရှားဘက်ကအစောပိုင်းမှာညင်းခဲ့ပြီးနောက်ပိုင်းမှာလမ်းကြောင်းပြောင်းမောင်းထွက်သွားခဲ့တယ်လို့ဆိုပါတယ
်မြန်မာစနေနေ့မနေ့ခင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြတာပါအခုသတင်းဆောင်ပါတွေဇက်တိုက်နားဆင်ကြရမှာပါပထမဆုံးတော့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်တရုတ်သမ္မတရှီဂျင်ပင်ဟာနိုင်ငံတော်ခရီးစဉ်အဖြစ်နဲ့နှစ်ရက်ကြာလိုက်ပတ်ဖို့လာမယ့်သတင်းပတ်တစ်ပတ်အတွင်းမြန်မာနိုင်ငံကိုသွားရောက်မယ်အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတရားဝင်ကြေညာခဲ့ပါတယ်အင်းဒီချင်းနိုင်ငံကြားနိုင်ငံတကာအတိုင်းအဝိုင်းမှာနိုင်ငံရေးအရာရောစီးပွားရေးအရာပါနှိကပ်စွာပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးမြင့်ရဲ့ဖိတ်ကြားချက်အရတရုတ်သမ္မတရှီဂျင်ပင်ဟာမြန်မာနိုင်ငံကိုလာမယ့်ဇန်နဝါရီ19ကနေ18နှစ်အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်သွားရောက်လည်ပတ်မယ့်အကြောင်းတရုတ်နိုင်ငံရဲ့ဌာနကတောက်ကြံနေမှာတရားဝင်ကြေညာပါတယ်။သမ္မတအဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးသွားရောက်လည်ပတ်မယ့်ဒီခီးစဉ်အတွင်းမြန်မာသမ္မတဦးမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပြင်အစိုးရနဲ့တပ်မတော်ထိပ်တန်းအရာရှိတွေကိုလည်းတွေ့ဆုံမှာဖြစ်ကြောင်းတရုတ်လက်ထောက်နိုင်ငံရေးဝန်ကြီးလူကျောက်ခွေကပြောပါတယ်။ဒါအပြင်နိုင်ငံအကြနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုစီးပွားရေးအရနှက်ဆိုင်စွာပူးပေါင်းဆောင်ရွက်မှုတွေအပြင်ဒေသတွင်းနဲ့နိုင်ငံတကာရေးအရတွေမှာနှိကပ်စွာပူးပေါင်းဆောင်ရွက်နေကြောင်းလည်းလက်ထောက်ဝန်ကြီးလူကအလေးထားပြောကြားခဲ့ပါတယ
်经济上深度和中缅坚持践行和平共处五项原则坚持国际关系基本
原则တရုတ်နိုင်ငံနိုင်ငံအကြငြင်းချမ်းစွာအတူတကွရှင်တွဲနေထိုင်ရေးဆိုတဲ့အခြေခံမူ၅ချက်ကိုစုပ်ကိုင်ထားကြတယ်လို့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံစုံဝါဒအပြင်တရားမြတ်တာပြီးဒန်းလူညီများမှုရှိတဲ့နိုင်ငံတကာဆက်ဆံရေးပုံစံတစ်ကိုပူးတွဲဆောင်ရွက်နေပါတယ်။နိုင်ငံကြားကုလသမဂ္ဂနဲ့အရှေ့အခြားဆိုင်ရာကိစ္စရပ်တွေမှာအပြန်အလှန်ကူညီပံ့ပိုးမှုတွေရှိနေတယ်လို့အာဆီယံတရုတ်လွတ်လပ်စွာကုံတွယ်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်နေပြီးဒေသတွင်းဘက်ဆုံပါဝင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ Code of Conduct လို့ခေါ်တဲ့ လိုက်နာရမယ့်ကျင့်ဝတ်စည်းကမ်းဆန်ရာဆွေးနွေးမှုတွေမှာလည်းပူးပေါင်းဆောင်ရွက်နေပါတယ
်။ဒါဟာ2020နှစ်သစ်မှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်သလို19နှစ်တွင်တရုတ်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာတရုတ်နိုင်ငံကတည်ဆောက်မဲ့မြစ်ဆုံရေအားလျှောက်စစ်ဆင်မှုငင်းကိုကောက်ကွက်မှုတွေကြောင့်ရပ်ဆိုင်းထားရတဲ့အတွက်နိုင်ငံကြအဖို့အထည်ကြုံရသလိုတစ်ချိန်တည်းမှာပဲမြန်မာနိုင်ငံအပေါ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့နိုင်ငံတကာမှာအရေးယူဖို့ကြိုးပမ်းမှုတွေပေါ်ပေါက်နေချိန်မှာတန်တမာရေးအရာအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကထိတ်တန့်ခေါင်းဆောင်မြန်မာနိုင်ငံကိုလာရောက်မှာပါ။တရုတ်အစိုးရအပေါ် Global Times သတင်းစာကတော့2020ပြည့်နှစ်ဟာတရုတ်နဲ့မြန်မာတန်တမာဆက်ဆံရေးထူထောင်တဲ့အနှစ်80ပြည့်ဖြစ်တဲ့အတွက်တရုတ်နိုင်ငံကအကဲခတ်တွေစီးပွားရေးလုပ်ငန်းရှင်တွေကအခုခေတ်စဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်ကြောင်းလည်းဖော်ပြပါတယ်။တရုတ်နိုင်ငံကအကောင့်ထည့်ဖော်ဖို့ကြိုးပမ်းနေတဲ့ One Belt One Road ခပလန်းစီမံကိန်းနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံကစီမံကိန်းတွေအပါအဝင်ဖွံ့ဖြိုးရေးလုပ်ငန်းတွေတန်တမာဆက်ဆံရေးတွေမှာပူးပေါင်းဆောင်ရွက်မှုတွေပိုမိုအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ခီးစဉ်အတွင်းနိုင်ငံအကြားဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာကြွန်လွှာတွေကိုလက်မှတ်ရေးထိုးဖို့စီစဉ်ထားကြောင်းလည်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ခင်ဗျာ။
တော်ရရှိများရှင်တရုတ်သမ္မတရှီကျင်းပင်မကြာခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရုတ်ဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနည်းတခြားဩစာအရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့စဉ်ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။ VOA American တိုင်းရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ချိန်ထုတ်လင်းပေးနေကြဖြစ်ပါတယ်။တရရဲ့လေးလိုင်းဆွေးနွေးခွင့်အစီအစဉ်မှာပါဝင်ဆွေးနွေးနိုင်ပါတယ်ပါဝင်ဆွေးနွေးပါလို့လည်းဖိတ်ခေါ်ပါရစေ။ VOA American တန်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ရင်းကျေးနဲ့စီးရေးဆိုင်ရာမြန်မာသတင်းလွှာတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးကြပါမယ်။မြန်မာအစိုးရက27ရာစုပင်လုံညီလာခံကိုလာပိုင်းအတွင်းပြန်လည်ကျင်းပမယ်လို့ကြေညာထားချိန်မှာပဲရခိုင်ပြည်နယ်ချင်းပြည်နယ်တွေမှာစီးရေးတင်မမှုတွေကရော့ကျမသွားပဲစစ်ပြေးဒုက္ခတွေတိုးလာတယ်လို့ဒဏ်ရာရသူတွေအဖမ်းဆီးခံရသူတွေလည်းမပြတ်ရှိနေသေးဖြစ်ပါတယ်။ဒီအကြောင်းကိုကိုညဝင်းအောင်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်မြောက်ဦးနဲ့အမ်းမြို့နယ်တွေမှာဂျာသာပရင်းနေ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ဦးမြို့နယ်အုပ်ဖို့ကံကျေးရွာအနီးမိုင်းပေါက်ကွဲရွာကအစိုးရစစ်ကြောင်းကနေပြန်လည်ပစ်ခတ်မှုကြောင့်အသက်တစ်နှစ်ကျော်အရွယ်ကလေးငယ်တူအပါအဝင်အရသာ3ဦးဒဏ်ရာရသွားတယ်လို့မြောက်ဦးမြို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ
်။ညနေ3နာရီလောက်မှာပေါ့နော်။တပ်မတော်ဒီတင်းကျစ်တော်ဖရာတင်းကျစ်တော်တောင်မှာရှိတဲ့တပ်မတော်စစ်ကြောင်းကနေပြီးတော့ဒီအုပ်ဖို့ကဖက်ကိုဆင်းလာတယ်။အဲ့ဒီအချိန်မှာမိုင်းပေါက်တာလားဘာဖြစ်တာတော့မသိဘူးပေါ့နော်။အဲ့ဒါကြောင့်အဲ့ဒီတပ်မတော်စစ်ကြောင်းကနေပြီးတော့ပြစ်တဲ့အချိန်မှာဒီအုပ်ဖို့ကံက4ယောက်တန်ရာတော့တာရှိတယ်။အဲ့ဒီ4ယောက်ကိုအခုမြောက်ဦးစေးုံပို့ထားတယ
်။အဲ့ဒီကလေးကိုမြောက်ဦးစေးုံပို့ထားပေမဲ့အချိန်ဒီစိုးရင်ရတယ်လို့ဆိုပါတယ်။ရခိုင်မြောက်ပိုင်းမှာအေးတပ်ဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်ပွားနေပေမဲ့မြောက်ဦးမှာတော့လောလောဆယ်တိုက်ပွဲဖြစ်နေတာမရှိဘူးလို့ဧတပ်ဖွဲ့ပြောခွင့်ရခိုင်သူကကပြောပါတယ
်ကျွန်တော်တို့နဲ့တော့အဲ့ဒီမြောက်ဦးဘက်မှာတိုက်ပွဲဖြစ်တာမရှိဘူးကြဟိုမြန်မာစစ်တပ်ကနေပြီးတော့ဒါကိုနေပြီးတော့ဒါအတလတ်ကြီးပေါ့နော်သူတို့လည်းလည်းကြီးနေပြီးဆက်ဖြစ်တယ်လို့ပြီးကြတယ်အဲ့ဒီမှာ၄-၃ယောက်နဲ့ဒါလူပြည်ကံရသွားတာ
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့အစိုးရစစ်တပ်ပြောခွင့်ရသူကို VOA ကဆက်သွယ်ခဲ့ပေမဲ့အတည်ပြုချက်မရရှိခဲ့ပါဘူးအမ်းမြို့နယ်မှာအခုလိုတိုက်ပွဲပြင်းထန်တာကြောင့်အနီးအနားကြီးရွာကဒေသခံတွေအမ်းမြို့ပေါ်ကိုတင်းဆောင်ခဲ့ကြပြီးတချို့လဲမကွေးတိုင်းတဲ့ကိုတင်းဆောင်သွားပါတယ်စစ်ဆောင်တူကကြုံရတဲ့အခြေအနေကိုပြောပြပါတယ
်အခုကျွန်တော်ဖွဲ့ရတဲ့မင်းတုံမြို့နယ်ထဲမှာခုံတိုင်ကြီးပါဆိုတာအမှကျွန်တော်ရောက်နေတယ်အခုရောက်နေတာ
အင်းသာဆုံးနဲ့ဆက်ကြောင်းလာဖို့ကျွန်တော်တို့ကဒီမှာခက်ခဲရှိတယ်တချို့ကမှတ်ပုံနဲ့မရှိဘူးတချို့ကြတော့လည်းအင်းသာဆုံးစီရင်မရှိဘူးအဲကြောင့်မို့ခက်ခဲနေအများကြီးရှိနေတော့ညာတော့လည်းတညာတော့တက်ွက်ဆင်းနေလို့ရပါမှာအမျိုးနယ်မဲ့လည်းမောင်းကြီးရွာဝန်ကျင်တွေဖြစ်နေပါတယ်ဆိုတော့ကျွန်တော်ညီနာချင်းတွေကလည်းအမှုကျွန်တော်တို့ကထွက်သွားတဲ့နေရာချင်းတော့မရှိဘူးနောက်ကိုနီးစားနီးစားအဆက်တော်ရှ ီးပါးလောက်ရောက်လာပါတယ်။အမ်းမြို့မဲလ်မောင်းကျေးရွာနားမှာဇန်နဝါရီ9ရက်နေ့တုန်းကတိုက်ပွဲဖြစ်ပွားခဲ့ပြီးညပိုင်းအထိဖြစ်နေခဲ့ကြောင်းဒေသခံကပြောပါတယ်။အခုလိုဒေသတွင်းစည်ရေးမတည်ငြိမ်မှုကြောင့်လုံခြုံရေးအတွက်ဆိုပြီးချင်းပြည်နယ်ပလက်ဝါမြို့မှာညမထွက်ရအမိန့်ကိုနောက်ထပ်2လသက်တမ်းတိုးလိုက်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ9ရက်ကနေဇန်နဝါရီ9ရက်နေ့အထိညမထွက်ရအမိန့်ထိုးထားပြီးသားဖြစ်ပါတယ်။တိုက်ပွဲတွေဆက်ဖြစ်နေတဲ့ပလောဝမြို့မှာရွာသားတွေမိုင်းနှင်းမိတာဘယ်သူဖမ်းသွားတာမှမသိပဲကြောက်သွားတာတွေဖြစ်နေတယ်လို့ချင်းလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုတေးရာကပြောပါတယ်
။အခုနေ့နဲ့ပေါ့နော်။တော့မှာနေတိုင်းနဲ့ပေါ့နော်။ဒီကမိုင်းနှင်းမိကြတော့အဲ့ဒီမျိုးတမီးကခုစစ်တေချီပို့ကြတယ်ပေါ့နော်။ဒီလိုလူတယောက်ဆက်မှကြောက်နေတယ်။အခုလည်းခုနေ့နဲ့မှာပဲအဲ့ဒီဒီဖလောင်းရွာကျောင်းပြပြီးပေါ့နော်အဲ့ဒါဒီကပလေးဝါမှာဒီတဝန်ဆက်တဲ့နေရာမှာတွားတဲ့ချိန်မှာသူကပြောက်ဆုံးတာဖြစ်တယ်ဒါအဲ့အတွက်တော့လည်းကျွန်တော်စစ်စစ်ကြားတာမသိရဖြစ်ပြီးပေါ့နော်တပ်ပြားလက်တစ်ခါအဲ့ဒါကျွန်တော်တက်ဤခါထန်းခိုင်းတာဖြစ်တယ
်ချင်းမြင့်နယ်တောင်ပိုင်းပလေးဝါမှာ2015မတ်လကစပြီးအေအေတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားလာတာကြောင့်ပလေးဝါမြို့ဒေသခံထက်ဝက်နေပါစစ်ရှောင်နေရပါတယ်ရွာသား4000လောက်စစ်ဘေးတင်းရှောင်နေရတယ်လို့ချင်းပြည်နယ်အစိုးရကပြောထားပါတယ်အစိုးရတပ်နဲ့အေအေတပ်ဖွဲ့ကြားတနစ်တာဖြစ်ပွားလာတဲ့တိုက်ပွဲအတွင်းအရက်သားတိဆုံးသူ120ကျော်ရှိပြီး230ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ရခိုင်လူမှုရေးအဖွဲ့ရဲ့စည်ရင်းမှာဖော်ပြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကစည်ရင်းတင်မာမှုအခြေအနေကိုကိုညံဝင်းအောင်ကစူးစီးတင်ပြခဲ့တာပါခင်ဗျာအခုတော့ဒေတာတွင်သတင်းလွှာတပုတ်ကနားဆင်ရပါမယ်။လူခဲ့တဲ့နှစ်ကရွေးကောက်ပွဲကာလမှာအပြင်းထန်ဖိနစ်ချုပ်ချယ်ခံခဲ့ရတဲ့ကမ္ဘောဒီးယားမီဒီယာအဖွဲ့အစည်းတွေဟာပြန်လည်နလန်ထူဖို့ကြိုးစားနေကြပါ။အဲ့ဒီအချိန်ကကမ္ဘောဒီးယားဆွေရကသတင်းစာတိုက်တွေရေဒီယိုအသံလွှင့်ဌာနတွေကိုပိတ်ပစ်တယ်လို့ပြည်ပသတင်းဌာနတွေကိုလည်းပိတ်ပင်ခဲ့ပြီးသတင်းတောင်နှုတ်ကိုလည်းတရှုလုတဲ့ဆိုပြီးထုံချခဲ့ပါတယ်။အခုဥရောပသမဂ္ဂ EU ကအရေးယူတန်ခတ်မှုတွေလုပ်မယ်လို့ချိန်ချောက်ခဲ့ပြီးတဲ့နောက်မှာတော့မီဒီယာတွေပေါ်အစိုးရရဲ့ဖိအားပေးမှုတွေညော့ကြလာပါတယ်။ဒါပေမဲ့အစိုးရပေါ်ဝေဖန်ရေးသားတဲ့သတင်းတောက်တွေကတော့ထောင်ချခံတရားစွဲခံရမယ့်အရေးတွေကိုရင်ဆိုင်နေရဆဲဖြစ်ကြောင်းဖွံ့ဖန်းမျိုးက VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုပြောပြပေးကြပါမယ်ခင်ဗျာ2018ခုနှစ်ရွေးကောက်ပွဲကာလကကမ္ဘောဒီးယားအစိုးရကဖိအားပေးပိတ်ပစ်ခဲ့တဲ့ဒီမိုကရေစီအသံ The Voice of Democracy ရေဒီယိုသတင်းဌာနကတော့ကမ္ဘောဒီးယားနိုင်ငံမှာအတန်လွင့်လုပ်ငန်းတွေပြန်လည်လှုပ်ဆောင်နေပါပြီ။ဒါပေမဲ့လေလိုင်းပေါ်ကတော့ပြန်လည်ရောက်မလာသေးပါဘူး။နိုင်ငံတကာကအထောက်ပံ့တဲ့လုပ်ငန်းလည်းပတ်ပြီးနိုင်ငံရေးတဲ့ဘူဝါဒရေးရာသတင်းတွေကိုဖတ်မလိုက်ပဲပြပြတတထုတ်လင့်ပေးတဲ့ဒီအတန်လွင့်ဌာနဟာ Facebook နဲ့ YouTube တွေကိုသာသုံးပြီး online ကသာသတင်းတွေကိုထုတ်လွှင့်ပေးနိုင်ပါသေးတယ်။သတင်းဆိုင်ရာ editor Dick Sudhi က online ကနေအတန်လွင့်နေတာကိုအခုလိုရှင်းပြပါတယ်
။နေပေတဲ့ကတ်အံပီစာပေါ်မြင်တဲ့နေဆက်ဆောလ
်အရင်ကသတင်းတွေပြင့်သလိုမျိုးပဲကျွန်တော်တို့လွှင့်နေပါတယ်။ကောင်းသလားဆိုးသလားတော့ကျွန်တော်မပြောတတ်ပါဘူး။နားဆင်သူသောရရှင်တွေကသာကျွန်တော်တို့အခုလက်ရှိလုပ်နေတာတွေအပေါ်အဆုံးအဖြတ်ပေးသွားကြမှာပ
ါ VOA American တန်ကလည်းပကြတိကကပဲအတန်လွင့် license ပြန်လည်ရရှိခဲ့ပြီးလူကဲတွေပြန်လည်လည်ပတ်နိုင်ဖို့အတွက်ဒေသခံရေဒီယိုအတန်လွင့်ဌာနတွေနဲ့ဆက်စပ်ကြည့်နိုင်နေစေဖြစ်ပါတယ်အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Cambodian Daily ကလည်းမီဒီယာရေတင်တင်းတုံးကအထိနာသွားတဲ့သတင်းစာတိုက်တိုက်ဖြစ်တယ်လို့ Independent Phnom Penh Post ဟာလည်းအစိုးရအတွက်အလုပ်လုပ်ပေးနေတဲ့ company တစ်ခုကဝယ်ယူသွားတာခံခဲ့ရပါတယ်Radio Free Asia RFA ကတော့အခုဒီလုပ်ငန်းတွေရပ်ဆိုင်ထားရစေပါကမ္ဘောဒီးယားအစိုးရကဒီ American အတန်လွင့်ဌာနအပေါ်ဒေါ်လာငွေတန်းချပြီးအခွန်တွေချမှတ်ထားတယ်လို့ RFA သတင်းတောက်နှစ်ယောက်ကိုလည်းတချို့မှုနဲ့ထောင်ဒဏ်10လချမှတ်ခဲ့ပါတယ်အခုတော့သူတို့နှစ်ယောက်ထောင်ကလွတ်လာပါပြီဒ ဒါပေမဲ့အခုလောလောဆယ်တော့လွတ်နေသေးတာပေါ့လို့ပြောရမလို့ဖြစ်နေတာကိုအဖမ်းခံခဲ့ရတဲ့တဲ့တောင်ရန်စူတာရင်းကအခုလို့ပြောပါတယ
် Our case still pending in court and you know after the trial the long trial the court say
ကျွန်တော်တို့ဒီတိုင်းပဲကျွန်တော်တို့အမှုကိုအခုထိတရားရုံးမှာစစ်ဆေးနေတုန်းလေတရားဆွဲပြီးစစ်ဆေးနေစေပို့ပြီးစစ်ဆေးခြင်းသေးတယ်လို့တရားရုံးကပြောတယ်တကယ်တော့အထောက်ထားတဲ့စုံတရားရှာမတွေ့နိုင်ဘူးဆိုရင်အမှုကိုပတ်လတ်တင်တာပေါ့
လူခွေစောင့်ကြည့်လေလာရဲ့အဖွဲ HRW ကတော့သူတို့တအူးကိုဆွဲထားတဲ့အဖွဲဟာအခြေမြစ်မရှိဘူးလို့ဝေဖန်ခဲ့ပြီးဒါဟာအစိုးရကိုဝေဖန်ပြောဆိုနေတာတွေကိုကတ်တပ်ဖိနှိပ်တဲ့လုပ်ငန်းရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ကမ္ဘောဒီးယားအစိုးရကတော့ RFA နဲ့ပြပပီဒီယာတွေကိုပြည်တွင်းကအစိုးရစန့်ကျင်သူတွေနဲ့လဝါချင်းရိုက်ထားတဲ့နိုင်ငံရဲ့ခြားကတရှိုတလန်တွေလို့ဆက်ဆွဲထားပါတယ
်။ကျင်းကေစုံခွမ်နဲပပွန်ကိုစနာဘောကေကေစခေါမ်ကြောင့်ပြပွား
အမေရိကန်ဆိုရရဲ့အဲ့ဒီမီဒီယာတွေကအစိုးရကိုပြောင်းဝေဖန်တယ်လို့မှန်မှန်တဲ့သတင်းတွေကိုလည်းလွှင့်ကြတယ်ကျွန်တော်ကိုယ်တိုင်လေ့လာတွေ့ရှိချက်အရရေဒီယိုဖီအေရှားရဲ့မူဝါဒတွေဟာကမ္ဘောဒီးယားအစိုးရနဲ့ဆန့်ကျင်ဘက်ကြီးပဲ
အခုအချိန်မှာသတင်းလွတ်လပ်ခွင့်ကတ်သက်ချက်တွေကိုရှော့ချလာတာတွေရှိလာပေမဲ့လည်းကမ္ဘောဒီးယားကလွတ်လပ်တဲ့သတင်းမီဒီယာလောကအတွက်တော့ပြပတရှိုးပစိယူလို့ခေါ်ဝေါ်တပုတ်ခံရမယ့်အရေးတွေတရားရင်ဆိုင်ရမယ့်အရေးတွေနဲ့မတရားအခွန်ကောက်ခံရမယ့်အရေးတွေနဲ့တော့ရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာဗီအိုအမေရိကန်သံမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူလအပေါ်မပြတ်မအေးတန့်စင်ကကောက်နှုတ်တင်ပြပေးထားပါတယ်ခင်ဗျာ
2020အတွက်ပထမဆုံးခီးစဉ်အဖြစ်တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုသွားရောက်မယ့်ဆွေကောင်းစနစ်လီရှွမ်မင်းရေးသားထားတဲ့ဆောင်းပါးကို Global Times of CM မှာဖတ်ရပါတယ်မြန်မာသမ္မတဦးဝင်းမြင့်ဖိတ်ကြားချက်အရဇန်နဝါရီလ16ရက်မှာတရုတ်သမ္မတရှီကျင်းပင်ကမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့19နှစ်တာကာလအတွင်းနိုင်ငံတော်ခီးစဉ်နဲ့မြန်မာနိုင်ငံကိုတရုတ်သမ္မတတယောက်ပထမဆုံးအကြိမ်သွားရောက်တာလည်းဖြစ်မယ်လို့ဖော်ပြထားတာပါဒီခီးစဉ်တွင်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမြောင်လိုင်တို့နဲ့လည်းတွေ့ဖို့စီစဉ်ထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကြီးညာချက်ကိုကိုးကားဖော်ပြထားပါတယ်2020ဟာတရုတ်မြန်မာတပ်တမန်ဆက်ဆက်ရေး290ပြည့်တဲ့နှစ်လည်းဖြစ်ပြီးတော့မြန်မာနိုင်ငံအကြက်တဲကြုံနေချိန်မှာတကယ်ကူညီမဲ့သူကအနောက်နိုင်ငံတွေမဟုတ်ဖက်နဲ့တရုတ်ပဲဖြစ်တဲ့ဆိုတာကိုပြသလိုက်တာလို့လည်းရေးသားထားပါတယ်နိုင်ငံရေးကုန်သွယ်ရေးယင်းနှမြုံနယ်မှုခီးသွားလုပ်ငန်းစီးရေးနဲ့ပြည်သူအချင်းချင်းဖလှယ်မှုကိစ္စရပ်တွေမှာတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေအောင်မြင်နေပြီးတော့နှစ်နိုင်ငံဆက်ဆက်ရေးကောင်းမွန်နေတာကိုလည်းအသာပေးဖော်ပြထားပါတယ်တရုတ်ရဲ့အကူအညီကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်လာနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့သဘောတူညီချက်ရသွားတယ်လို့လည်းဖော်ပြထားတာပါတရုတ်ကမ္ဘာလဲစီမံကိန်း BRI ကြောင့်လည်းတရုတ်ဈေးကွက်ကိုမြန်မာအလှမ်းမီသွားပြီးတော့စီးပွားရေးအခွင့်အမ်းတွေတိုးပွားလာမယ်လို့တရုတ်ရေးသုံးသပ်သူတယောက်ပြောထားတာကိုလည်းကိုကဖော်ပြထားပါတယ်ရှင်။အိန္ဒိယအစိုးရရဲ့နိုင်ငံရေးညှိနှိုင်းမှုကမြန်မာနိုင်ငံတွင်းကနှာခါတွေအတွက်အကျုံးဝင်မှာမဟုတ်ဘူးဆိုတဲ့အကြောင်းစင်းနဲ့ Bikesh Singh ရေးသားထားတဲ့ဆောင်းပါးကိုတော့ economictimes.indiatimes.com မှာဖတ်ရပါတယ်။အကွဲခွဲအပြားပြားဖြစ်နေတဲ့နိုင်ငံတွေကိုပေါင်းစည်းနိုင်ဖို့ကအိန္ဒိယအစိုးရနဲ့ဆွေးနွေးရုံနဲ့မပြီးဘဲနဲ့မြန်မာအစိုးရနဲ့လည်းဆက်ပြီးတော့ညှိနှိုင်းမှာဖြစ်မယ်ဆိုပြီးတော့နာခမြေအမျိုးသားဆိုရှယ်လီကောင်စီ NSCNIM ရဲ့ကြီးနာချက်မှာဖော်ပြထားပါတယ်။အာတန်မဏိပူရာအရူနာချာပရာဒက်ရှ်နဲ့မြန်မာနိုင်ငံဒီဒေသတွေထဲမှာနေထိုင်နေတဲ့နာဂတွေအားလုံးပေါင်းစည်းနိုင်ဖို့ရည်ရွယ်ချက်ရှိရလဲဖြစ်ပါသည်။ပြီးခဲ့တဲ့နှစ်ထဲမှာတော့အိန္ဒိယဆွေရနဲ့နာဂအဖွဲ့အစည်းတွေကြားဆွေးနွေးခဲ့ကြသည်ရဲ့လို့ရေးသားထားတာကိုဖတ်ရပါပါရှင်
။ဆက်လက်ထုတ်လွှင့်မယ်ဒုတိယနိုင်ငံဝက်စာအစီအစဉ်မှာအမျိုးသမီးကန်တာတူတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်နိုင်မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေတန်လည်ပြီးထုတ်လည်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပြင်လာပါတော့တဲ့ရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ View American တန်ခါစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3040 48တူအပြင် line to meter 190 kHz 1509ကပါတို့ချက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မျိုးသမီးကန္တာသုတဆောင်တဲ့ American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့ဤပညာကဏ္ဍမှာတော
့ဤတဲ့အငယ်လေးကိုရှင်းချရမယ်။ဘာလို့ဆိုရင်မြောင်လို့ရှိရင်နေထဲမှာညဉ့်ညံ့စီအရာတွေအများကြီးရောက်တယ်။ဘုံကအစဥပမာအမိုက်ပြစ်တာအစအမိုက်သိမ်းစဲဘုံနောက်ပြီးတော့နေအင်းကြီးမှလည်းကျူတယ်
နေ။မြန်မာနိုင်ငံတွင်လေတုညဉ့်ညံ့မှုရှင်းချရေးတဘာဝဝင်းကျင်အင်ဂျင်နီယာဒေါက်အေဂျီရဲ့အကြံပြုချက်ဖြစ်ပါတယ်။အပြည့်အစုံကိုမကြာခင်နားဆင်ရပါမယ်။ဒီလိုအစီအစဉ်တွေတဲကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုပထမနားဆင်ကြည့်အောင်ပါ။မျိုးသမီးတရင်တောက်မဆိုးစံတိုင်ဟာမြန်မာမျိုးသမီးတရင်တောက်တွေကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းအလှလေးသူစားဆိုတဲ့နာမည်နဲ့မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးတင်ပြခဲ့သလိုမြန်မာမျိုးသမီးတရင်သမားတွေတရင်သမားများအဖွဲ့ကိုစတင်ထူထောင်ရမှာလဲဥဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။ဒါကြောင့်လဲသူဟာ American တန်ရင်က2019ခုနှစ်အတွက်ချီးမြှင့်ခဲ့တဲ့အပြောင်းလဲအတွက်မျိုးသမီးများဆိုတဲ့ဆုကိုလက်ခံရရှိခဲ့ပါတယ်။တရင်တောက်လုပ်ငန်းဟာလူမှုကြိုးပမ်းပြုလုပ်ငန်းတစ်ခုအဖြစ်ယုံကြည်နေတဲ့မဆူဇန်တိုက်ကိုမတ်ကင်ပူထရေးကဆက်သွယ်မြေမြန်ထားတာကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာပြန်လည်တင်ဆက်ပေးကြပါရစေခင်ဗျာ
ကျန်တယ်ရောင်းသားနေပြီးတော့ကျမကိုပြရလိုက်တယ်လို့ကျမလိုက်တဲ့အချိန်မှာကျမအရင်အော်ဝမ်းသာဆေးရတယ်ခုံလင်းခုံကြီးအမေတကယ်ဆိုလို့ရှိရင်ကျမတခါမှမပြောလို့ဆဲ့ဘူးရှိရမယ်ဆိုတာလည်းမဖြစ်ဘူးကျမကဟိုကျမလုပ်ချင်တဲ့အလုပ်တွေကျမလုပ်ခဲ့တာဖြစ်တယ်ပေါ့နော်ဒါပေမဲ့အဲ့လိုကြောင်းလေးနဲ့ပတ်သက်ပြီးတော့အဲဒီကကျမဖြစ်ပြလိုက်တဲ့အချိန်မှာအမေကျမဝမ်းသာတယ်ဝမ်းသာဆုံးကြီးရဲ့ပြီးတော့ဒီကကျမတယောက်တည်းဟုတ်ဘူးကျမနိုင်ငံမှာရှိတဲ့ဒီရေတင်းတင်းထောက်တွေကိုတော့အားပေးနေတယ်ပေါ့နော်သူတို့ဟိုပါသူတို့ပြောပေးတယ်လေကျမကပြည်ရယ်ပေါ့နော်ကျမနေကလေးရှင်ကျမအရင်ဖောက်လုပ်တဲ့ကစကြီးလေးတစ်ခုတောင်ရှိတာရှိတာမရှိဘူးအမေကကျမအရန်တော်နေလို့အရန်ထက်နေလို့ဒီစီကိုရတာမဟုတ်ဘူးပေါ့နော်ကျမကအများကြီးအလုပ်ဝင်တဲ့တရင်ဖောက်ပြရကျမနိုင်ရမှာအများကြီးရှိနေတော့မှာပဲ
အဲ့တော့ဒီလိုစုရပြီးရနောက်မှာရောဒီအလုပ်အပေါ်မှာကိုယ့်ရဲ့ခံစားချက်ဒီရှေ့လျှောက်ပေါ့နော်ကို့အတွက်ဘယ်လိုခွန်အားတွေဖြစ်စေပါလဲ
အာဒီလိုအပြည့်အစုံကိုခံရတယ်ပေါ့ကျမရဲ့အလုပ်ကိုရှစ်ဖြစ်ပြည့်ကျမအများကြီးဆွမ်းအားရတယ်နောက်ပြီးတော့ကျမပို့ပြီးတော့လုပ်ရမယ်ဆိုရဲအသေးလေးလည်းရှင်လာတယ်ပေါ့နော်နောက်ပြီးတော့ရှစ်ဖြစ်ပြည့်အများကြီးဆွမ်းအားရရှိတယ်ပေါ့နော်တကယ်ကျမအလုပ်ကလည်းပေါ့နော်ဒီလူကအကျိုးပြုတဲ့အလုပ်တစ်ခုလို့လည်းကျမကလူနဲ့ချင်းချင်းဆက်ရယ်ခံလိုက်ခံရယ်ဒါတော့နောက်တဲ့မြန်မာနိုင်ငံမှာရှိရတဲ့ဒီဒီပြင်းထောက်ကြီးနောက်ပြင်းထောက်ကြီးလည်းကျမအနေနဲ့အိုက်ဒန်ချင်လဲပေါ့နော်ဒင်းတပုံတပုံဒင်းတပုံခါစီကဘာကြီးပြောင်းလဲစီလေအစ်ကျမတို့ဒင်းသမားတွေနည်းကလေဒီမှာလက်တီရတာအရင်ခက်ခဲနေစီလားကျမတို့ဒီကနေ့ကျမတို့ချစ်ဆက်ပြီးတော့အလုပ်ကိုအများကြီးလုပ်ရလို့ရစီလားနေကျမတိုက်ကြမ်းချင်လေ
ဒီအမျိုးသမီးတင်းတောက်တယောက်အနေနဲ့ဒီသတင်းမီဒီယာအလုပ်ကိုလုပ်တဲ့အချိန်မှာခွဲခြားဆက်ဆံခံရတာမျိုးဒီအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်လုပ်ငန်းခွင်ထဲမှာအခက်အခဲကြုံရတာမျိုးဘာတွေများရှိပါလဲရှင
်အမျိုးသမီးတင်းထောက်ယူနေတဲ့မြန်မာနိုင်ငံမှာဖြစ်ပြရလဲဖြစ်တယ်အလုံးလို့ရတာလဲဖြစ်တယ်ဒီလေအလုံးငန်းခွင်ထဲမှာလဲဆက်ချမှုတွေရှိရပေါ့နော်ကျမကလေးရှိကျမလုပ်ရတဲ့တကယ်ဆောက်မှာအဒီတာတစ်ခါမှမလုပ်ဘူးဘာလို့လဲနေကြပြတာပေါ့နော်ဘာလို့လဲဒီလိုဒီအချို့တိုက်ဒီမှာပေါ့နော်ဒီလေတင်းထောက်တွေကအဒီတာလုပ်လို့မသိတော့ဘူးဆိုတော့ခါလေးလေးသူမှရှိကြတဲ့ရှိရပေါ့နော်ဆိုတော့အဲကျမစင်စင်လေးရလာတဲ့ချိန်မှာကျမကကြီးရဆုံးကဲစတာတဲ့အပြင်းလေးကိုအရင်ရင်းစင်ခဲ့တယ်ဒါပေမဲ့ကျမအပြင်းလေးမရခဲ့ဘူးပေါ့နော်အဲ့ဒါကြောင့်အချို့ရဲ့အခက်အခဲတွေကကျမကိုတုံးအားပေးတယ်ဘာလို့မရှိနိုင်ရမှာလဲဘာလို့မလုပ်နိုင်ရမှာလဲဒီဟာတုံးအားနဲ့ဖြစ်ဖြစ်ခဲ့ရတယ်လည်းရှိရပေါ့နော်ဆိုတော့ပြောမယ်ဆိုလို့ရှိရင်အများကြီးပဲလက်တော်မှာဆိုလို့ရှိရင်ကျမတကယ်ကြီးမီဆက်ကတည်းကဒီလိုထောက်ရှုပ်ရဆိုလို့ရှိရင်ဒီလက်ကနေပြီးတော့လိမ်မဲ့ဆိုင်ရာဆောက်တော့မခံရတဲ့ဒီလိုရှိတယ်။ကျုပ်ဝင်တဲ့ပြင်ထောက်ရဲ့ဒီလိုရှိခလီအမေဖြစ်လို့လိမ်မဲ့ဆိုင်မှာပြောင်းဝင်လို့မရတဲ့ဒီလိုရှိတယ်။ခ ဒီလိုမျိုးမြို့သမီးတွေအတွက်ခလေးကိုလည်းဝန်ခံတဲ့ခေါ်လာလို့မရတဲ့အတွက်အဲ့ဒီခက်ခဲတဲ့အများကြီးရှိနေတော့မှာပဲအရှင်ဒီပေါ့နော်ဆရာဒီလိုမျိုးမြို့သမီးတွေအတွက်ခက်ခဲရှိတဲ့လုံမျိုးကိုကိုလုပ်တဲ့အပေါ်မှာကိုရမိသားစုရောအားပေးကြတာရှိသလားဘယ်လိုသဘောထားရှိကြလဲရှိကြပါတော့ကျွန်မကစစ်ကြေးမှနေထိုင်နေကမန်တိုင်းဒီပြောက်ဖြစ်တဲ့အတွက်ကျွန်မတို့အခက်အခဲကအများကြီးရှိနေ အဲဒီမှာလည်းမိသားအတိုင်းဝိုင်းနေစိုးနေကြတယ်ဒီပြင်ထောက်ပါပေါ့နော်ကျမတို့ပြင်လျော်ဘူးမလေးကိုင်ရှင်းနေပြီးတော့တမ်းမှုရဲ့အများကြီးရှိခဲ့ပေါ့နော်ဒါပေမဲ့ကျမရဲ့အမိဖရီကကျမလူကြီးနေသိခဲ့တဲ့အတွက်ကျမအဖြစ်အပျက်ကိုခံခဲ့ရတဲ့အတွက်ဒါပေမဲ့ရေလုံးမှရှိနေတဲ့လူငယ်တွေထဲကျမကအခက်အခဲအများကြီးပြေကြုံရရင်အဲဒီမှာပြင်ထောက်စားပြီးလက်ခဲရဲ့အစီအစဉ်လို့ရှင်နေရရောမဖြစ်ဘ ဒီလိုအပိုင်းဝိုင်းကိုကျန်းလှန်ပြီးတော့မှအပြောရတဲ့အချိန်ကြီးရတော့အခက်အခဲရှိဆုံးပါတယ်ဒီလိုအခက်အခဲကြီးကြတာပဲအမျိုးသမီးတနေတာအဖွဲ့ကိုလည်းဖွဲ့စည်းခဲ့ရလို့သိရပါတယ်ဘယ်လိုဖွဲ့စည်းဖြစ်ခဲ့တာပါလဲရှင်ဒီမှာကတော့2000ဆင်းနှစ်မှာပေါ့နော်အချိန်ကြီးတနေတာလောက်ကိုလောက်ပိုင်းခဲ့တယ်အဲ့ဒီအချိန်ကြီးမှာတော့ဒီမှာကအရပိုင်းမှာစတင်မှာနေခဲ့တဲ့ဟာတော့ဒီအလုပ်တိ ချင်ရတယ်ပေါ့နော်ပြီးတော့အဲ့တော့ဒီလောက်တယောက်တည်းပဲခံစားနေရတာလားပေါ့ဒီစိတ်ကမှအရင်ရှိချင်တာလေခါတည်းကျတော့အဲစိတ်ကအရင်ကြတယ်ပေါ့နော်စိတ်ကဆိုင်ရတဲ့အနေနဲ့အများကြီးရခဲ့ပြီးတော့ဒီထောက်လို့ဒီလိုလုပ်ကြလဲငါဒီထောက်မလုပ်တော့ဘူးဆိုတော့စဉ်းစားမိခဲ့တဲ့အချိန်လေးရှိတယ်ပေါ့နော်ပြီးတော့အဲ့ဒီမှာတမတင်နေသေးတယ်အကုန်လုံးပေါ့နော်ကျွန်တော်မှလည်းဒီပြင်ထောက်ကြည့်တော့ပြောင်းတမလိုက်နေသေးတယ်ဒီနေ့ကြီးလည်းလုပ်တယ်မင်းရမယ်ဒီမှာဘယ်လိုခွေးလေးရှိတယ်သူတို့ဘယ်လိုလုပ်ဆောင်ရရလဲအဲတမကြည့်လိုက်ရတာကဒီလိုဆက်သေးပြီးမှတမတယောက်တည်းမဟုတ်ဘူးအလိုတိုင်းဒီပြင်ထောက်ဆိုတော့မများဒီကတည်းကတော့မများမှအဲ့လိုဆက်သေးလို့ရှိတယ်ဆိုတော့နောက်တစ်ခါတမဆက်ပြီးကြည့်လိုက်သူကအဲ့ဒီဟာဘယ်လိုကျော်လွားလဲဘယ်လိုကျော်လွားဆိုတဲ့ခါကျတော့ကျွန်မရဲ့စီနီယာကြားတဲ့သူတွေကကျွန်မမင်းမင်းပါပေါ့နော်ကျွန်မမင်းမင်းမင်းနဲ့မာကျွန်မလူလူတွေထောက်ပြီးအများကြီးနဲ့ကြည့်လာတယ်အဲ့ဒီအချိန်မှာပဲဒီအမျိုးသမီးစပေးထောက်တွေရဲ့အဆက်ကိုဖဲ့စီဖို့တဲ့အမအင်ခိုင်အင်းလေးနဲ့အကျွန်မစစ်စစ်ခဲ့တယ်ကျွန်မနိုင်ငံမှာဒီလိုမျိုးမျိုးသမီးတွေရဲ့အဆက်စီမရှိဘူးအဲတို့လုံးလုံးချင်တယ်လို့ပြောတဲ့အချိန်မှာကျွန်မကအဲ့ဒီအခြေကမှပါဝင်တဲ့သူအများကြီးခြေကမှတရားတော်တော်လေးများပါတယ်20 30လောက်ရှိတယ်ဒီကအဲ့လိုမျိုးဆက်စီကြီးတဲ့တိုင်းမျိုးကြောင့်လည်းမာကျွန်မတို့ဒီကဆက်စီစစ်ကြလာတော့မထောင်းစစ်ဆက်ပြီးမှပေါ်လာတယ
်။ဟုတ်ကဲ့အခုချိန်မှာအရေးအတွက်ဘလောက်လောက်ရှိနေပြီလဲအမျိုးသမီးတွေပါဝင်မှုကဒီထဲမှာ
။အဲ့အဲ့မှာရှိတဲ့ဒီအမျိုးသမီးစတင်းထောက်ပြီးတရားကျော်လောက်ကတော့ဒီစင်းထဲမှာရှိရပေါ့မဟုတ်ရင်ကျွန်တော်တို့လိုအပ်တဲ့စီစဉ်အချင်းချင်းဆက်တယ်ရင်းရကြလေအကျဉ်းချူကြလေပေါ့နော်။ဆက်စီကလေးတွေလည်းရှိနေသေးတယ်ဒီလိုကျော်လာလဲဆိုတဲ့ဟာမျိုးကိုကျွန်တော်တို့အများကြီးသိခဲ့တယ်။ဒီလိုအများကြီးကိုကျွန်မသိခဲ့တဲ့နောက်ပြန်မှာကျွန်မသိပြီးတလားလုပ်ပြီးရောဒီအမှန်တကယ်လူမျိုးတွေဆောက်ရတဲ့ပတ်သက်တဲ့မတည့်ရှိတဲ့စီးရီးမထောင်နဲ့ဆက်ခွင့်ပြုမှာလည်းဆွဲရမှာအဲ့ဒီမတည့်ရှိတဲ့စကားရဲ့နာမည်ကလည်းမလို့ဒီလိုရှိအမှားလေးတူတာဟောနော်အဲ့ဒီစကားကိုလည်းဆွဲရအဲ့ဒီဟာကိုတော့ကျွန်မမထောင်ဆက်ခွင့်လူစီးရီးတွေတွေဆိုင်ရှင်ပေါ်တော့မှာတတ်တတ်ဖြစ်တာအဲ့ဒီမှာဆိုလို့ရှိရင်ကျွန်မကဒါကိုခိုင်းလိုက်လို့ခါလဲဆိုလို့ရှိရင်ကျွန်မတို့နိုင်ငံကလူတွေပေါ့နော်နေတိုင်းဆက်နေတဲ့တည်ရင်းနေတိုင်းသိရှိနေတဲ့တည်ရင်းအဲ့ဒီဟာတွေကလေလေးလေးကူးတို့ဒီ internet လေးဆင်းလိုက်ကြုံနေတဲ့ဒရင်းလည်းဆက်လို့မကြည့်ရတာမဟုတ်ဘူးဒီလိုတဲ့လေးကိုစီစီလေးပြောင်းစင်ကြနေရဲ့ဒရင်းထောက်စီရဲ့ဘဝရဲ့ဒရင်းလေးကိုကျမကြားရှင်တယ်ပေါ့နော်အဲတစ်ခါတည်းမှာကျတော့ကျမတို့ဒရင်းထောက်တွေကလေကျမလူချင်းရဲ့ဒရင်းလေးကြီးနေတယ်ဒါပေမဲ့ကျမတို့ကိုယ်တိုင်ကလူချင်းရှိပေါင်းချင်းခံရတယ်အဲ့ဒါကကျမမကြည့်ဘူးအဲ့ဒီတည်းမှာတော့ကျမအဲ့ဒီအကောင်ကလေးပါတယ်နောက်ပြီးတော့ကျမတို့တစ်ခါတည်းမှာကျတော့ဒရင်းလက်စော်ထုတ်ပေါ်ဒီသားစင်ကိုကျမထားရတဲ့ခါလေးရှိတယ်ကျမတို့ဒီနေ့ကနေဒီကလန်တင်မှာကျမတို့အစလုံးပြီးဆောင်နေတဲ့ဟာရှိရပါတော့အတချို့ဒီနေ့ထောက်ကြည့်ဆိုလို့ချင်းအိမ်မှာပြထားရတယ်ဒီနေ့ထောက်လုပ်နေပြီးဒီကလေးကအချိန်ကြီးအခန်းခံရနိုင်ရင်ဒီကလေးဟာအေးပြီးပြထားရတဲ့အမိသားမျိုးတွေရှိခဲ့ပြီးရပါတော့အဲ့တော့အဲ့ဒီဟာလေးကိုကျမအဲ့ဒီချိန်မှာထားတယ်အကြီးကတော့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီနေ့ဒီနေ့ထောက်ကြည့်ဘယ်လောက်ရုံးချင်ရလဲဘယ်လောက်စစ်ချရလဲဒီဒီအမှန်ဒီနေ့ရှိဖို့တဲ့လောကရဲ့အခါမှာဒီလိုခက်ခဲနေရှိတဲ့စီရမီးကိုသိသိနေတယ်ပေါ့နော
်ဒီမြန်မာနိုင်ငံမှာရှိတဲ့ဒီအငြင်းအာယုံချို့တဲ့တဲ့မတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့သတင်းဆောင်မှာတပုတ်ရေးခဲ့တယ်လို့လည်းသိရပါတယ်အဲ့ဒီသတင်းဆောင်မှာကြောင့်ပဲဒီလိုဒီမတန်ဆွမ်းနေနဲ့ပတ်သက်တဲ့မူဝါဒအပြောင်းလဲတချို့ဖြစ်ခဲ့တယ်ဆိုတာကိုလည်းကြားရပါတယ်အဲ့ဒီသတင်းဆောင်မှာနဲ့ပတ်သက်လို့လည်းပြောပြပေးပါရှင့
်မြန်မာနိုင်ငံမှာဒီလိုရှိနေပေါ့နော်ဒီလိုဒီငယ်စုအစီအစဉ်ဒီငယ် เออมันเป็นสัญญาณก็จะดีอ่ะปะเนาะไอ้ลูกอสิวีดีอ่ะปะเนาะมีเดียเอ๊ะสิวีดีอ่ะยังไงแค่แค่ได้ข่าวจ้ะแล้วเตยจ้ะแล้วจะมาอ่ะมีอายุมันเป็นสัญญาณที่เนี่ยประกาศดีอ่ะสิเออตอนหลังมันเลยสิอ๋อเนาะอยู่ที่นี่เนาะประกาศที่เลยลองดูอ่ะเป็นคําว่าที่ที่ที่แค่ดีอ่ะปะเนาะไอ้เป็นคําว่าเนี่ยอัปเดตดีจ้ะดีมากเลยตอนนี้ชื่อหาเป็นอะไรดีอ่ะ มันมาในเงี้ยมาชีเย่ดีมาแต่สั้นดีแต่ยังไม่ได้เลยใช่ไหมเลยที่เคยอาชีพเนี่ยแล้วพี่ว่ามันมาในเงี้ยดีมาแต่สั้นดีเนี่ยแต่เด็กลูกค้าเอ็กซ์เนี่ยจะคิดสิบปอนด์หรือว่าอะไรเช่นอะไรแบบเช่นอะไรแบบนี้เนาะสมมติว่าเป็นเจ้าจ่ายเยอะชีเย่ปอนด์เนาะแล้วแม่เด็กเขาสมมติว่าเจ้าเนี่ยเชื่อไหมสิพี่ว่าที่ไรก็เราไม่เข้าใจแต่แม่ยูวีอ่ะกูไม่เข้าใจกูมีใจจริงเราไม่เข้าใจสิ่งที่ใจอ่ะ
You can think it never breaks me, 'cause it only serves to make me more determined to achieve my final goal.
What can you do? Just step big it up.မြို့သမီးကန္နာကိုတောက်ချန်နေကြပိုင်းမှာအတင်းအစ်စ်ထုတ်လွှင့်ပေးပြီးစနေမနက်ခင်းမှနောက်တစ်ချိန်ပြန်လည်နားဆင်နိုင်ပါရခင်ဗျာအခုတော့တုတ္တဆုံလေးအမေရိကန်တခွင်ကိုနားဆင်ကြရမှာပါအမေရိကန်နိုင်ငံအတွင်းကိုရွှေ့ပြောင်းအခြေချနေထိုင်သူလူမျိုးစုံရဲ့အစားအစာတွေကိုရောင်းချတဲ့ဝါရှင်တန်ဒီစီမြို့ကစားတောက်ဆိုင်ဒီဇိုင်းအကြောင်းနဲ့အနောက်ဗာဂျီးနီးယားပြည်နယ်ကဆက်သွယ်ရေးစနစ်သိကောင်းကောင်းမရှိတဲ့စိုက်ပျိုးရေးသမားတွေရဲ့အခက်အခဲတွေအကြောင်းကိုကိုအောင်ကတင်ဆက်ပေးထားပါရခင်ဗျာ
ဝါရှင်တန်ဒီစီမှာဆိုရင်နှစ်စဉ်နှစ်တိုင်းစားတောက်ဆိုင်အစ်စ်တွေပေါ်ပေါက်လေရှိပါတယ်တိတ်မကြခင်တုန်းကတော့သမရအင်ပီရိုနဲ့တိတ်မလန့်မကန့်မှာ immigrant food ရွှေပြောင်းခြေချနေထိုင်သူတွေရဲ့အစားအစာရောင်းချတဲ့စားတောက်ဆိုင်အစ်စ်ဆိုင်ဖွင့်လှစ်ခဲ့ပါတယ်မတူခြားနားတဲ့လူမျိုးစုံရဲ့အစားအစာတွေရောင်းချတဲ့အပြင်ဒုက္ခရောက်နေကြတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတာကိုလည်းအဲ့ဒီမှာစားတောက်ရင်းလေ့လာနိုင်ပါတယ်ဝါရှင်တန်ဒီစီမြို့လယ်ကအင်ဂျီရိုနဲ့မလန်မကန်မှာရှိတဲ့ Lafayette Square မှာ Immigrant Food ဆိုတဲ့စားတောက်ဆိုင်မကြသေးခင်ကဖွင့်လှစ်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာအခြေချရွှေပြောင်းနေထိုင်ကြသူတွေရဲ့အစားအစာတွေကိုအဲဒီမှာရောင်းချပါတယ်။စားတောက်ဆိုင်ပိုင်ရှင်တူဖြစ်တဲ့ Peter Shadder က
Obviously the closer we are to the White House
အင်ဂျီရိုနဲ့ဆိုင်ကဖွင့်ထားတာဆိုတော့ကျွန်တော်တို့ပြောချင်တဲ့သတင်းစကားရောက်ဖို့ပိုနှိစက်တာပေါ့။
Peter Shatter ဟာအီတလီမှာမွေးဖွားခဲ့သူဖြစ်ပြီးတော့အမေရိကကိုပြောင်းရွှေ့လာကစားမှာတော့အခက်အခဲတွေရင်ဆိုင်ရပုံကိုအမှတ်ရရဖြစ်နေသေးပဲလို့ဆိုပါရဲအစားအသောက်ကစားအခက်အခဲရှိတာကြောင့်လဲသူဆိုင်ဖွင့်တဲ့အခါမှာအစားအစာတမျိုးရဲတာမဟုတ်ပဲတရုတ်ပီရူအီရန်အမေရိကန်ရုရှားအီတလီယန်အစားအစာအလုံးကိုရောင်းချပါရဲဒါလို့ပြင်ဆင်ရောင်းချတာဟာအစားအသောက်အဆင်ပြေအတွက်တာမဟုတ်ပဲကွဲပြားခြားနားမှုကိုလက်ခံအတိမတ်ပြုဖို့ဆိုတဲ့သတင်းစကားကိုလည်းပါကျင်တာပါလို့ဆိုပါရဲ
We believe that people wake up in the morning.
ဒီမနေ့ကအေရကနိုးလာတဲ့အခါကိုလက်ရှိနေထိုင်တဲ့ဘဝကိုအားမလို့အားမရဖြစ်မယ်လို့ထင်ပါတယ်။ဒါကြောင့်တခုခုလှုပ်ဖို့ကျွန်တော်စဉ်းစားမိပြီးအစားအသောက်ရောင်းချတဲ့အပြင်ဒုက္ခရောက်နေတဲ့သူတွေအတွက်ငွေလူချင်းလား volunteer လုပ်မလားလက်မှတ်ထိုးတောင်းဆိုလှုပ်ရှားမှုလုပ်မလားအားလုံးလုပ်နိုင်အောင်စီစဉ်ပေးထားပါတယ
်။ဆိုင်ကိုလာကြသူတွေအနေနဲ့အင်္ဂလိပ်စာသင်ကြားနည်းငယ်ဆက်ဖန်ဆီးသင်သည်စကန်တွေမှာသွားပြီးတော့ဘလို့အကူအညီပေးနိုင်ကြလဲစတာတွေနဲ့ပတ်သက်ပြီးတော့လိုအပ်တဲ့အချက်လက်တွေလည်းရရှိနိုင်ပါတယ်။အစားအသောက်လာဆိုင်စေတနာဝန်ထမ်းဆောင်ရွက်သူတွေကဒါတွေကိုရှင်းပြပေးပါရယ် NGO 5ခုကကိုယ်စားလှယ်တွေကလည်းအလင်းတင့်တယ်လို့သူတို့ရဲ့ဆောင်ရွက်မှုတွေအကြောင်းလာရှင်းပြကြပါရယ် CIR Coalition အဖွဲ့က Brigitte Prinzi-Dellin က
CIR Coalition အနေနဲ့ ICE လူဝင်မှုကြီးကြပ်ရေးရဲ့ဖမ်းဆီးရတွေကိုခံရတဲ့ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်ပြီးတော့အဓိကကူညီပေးပါရယ်ဝါရှင်တန် area အတွင်း ICE တွေဖမ်းဆီးထိန်းသိမ်းခံရသူတွေအတွက်ပညာရေးရုံးကနာကိစ္စအားလုံးကူညီပေးပါတယ
်။ဆိုင်ကိုလာရောက်စားတောက်ကြသူတွေကလည်းအစားအသောက်ပြင်အကူအညီပေးနိုင်မယ့်နည်းလမ်းတွေနဲ့တည်ရတာကြောင့်ကျေနပ်ကြတယ်လို့ဆိုပါတယ်။ Kelly Sullivan က
It's such a great message. Well, first of all, I've heard the food is great.
တကယ်ကိုကောင်းတဲ့အစီအစဉ်မှာဒါ့အပြင်အစားအသောက်တွေအားလုံးညီဆန်းခွင့်ရတဲ့အတွက်မတူကွဲပြားတဲ့ညီချင်းမှုတွေပေါင်းစည်းပြီး American ပြည်ထောင်စုဆိုတာအင်အားကြီးထွားလာတာဆိုတဲ့သတင်းစကားပါလိုက်နိုင်တာလည်းဖြစ်ပါတယ်။
စားတောက်ဆိုင်မှာလာအပ်ပေးသူတူဦးဖြစ်တဲ့ Christina Winheaver က
food and bringing all the different food together from the
Gavania and Naga Lumio Bangsong ye asa taw twi di ma twi ya la ti ke ko si wen sa sia kaung ma de di si ya lu re le chai cha de ni tuma ga gaba ban ma lou da so ro yong apwe da ri ga le lumio song na chaung di nia ko la lai ye chai da sa lu ya ba de
အခုလိုမျိုးစားတောက်ဆိုင်တွေဖွင့်လာကြအောင်မတူခြားနာတဲ့လူမျိုးစုံတွေအကြပိုးပြီးတော့နားလည်မှုတွေရလာလိမ့်မယ်လို့စားတောက်ဆိုင်ပိုင်ရှင်တွေကလည်းမျှော်လင့်နေတာပါခင်ဗျာ။ကမ္ဘာအင်အားကြီးအမေရိကန်ပြည်အောင်စုအတွင်းတချို့ဒေသတွေမှာမြန်နှုန်းမြင့်အင်တာနက်မသုံးနိုင်မှုဆိုတာကိုသိကြမှဆိုရင်ယုံကြည်ဖို့ခက်ခဲပါလိမ့်မယ်။ကောင်းမွန်တဲ့ဆက်သွယ်ရေးစနစ်မရှိတဲ့အခြေအနေအကြောင်းဆက်တင်ပြပေးပါမယ်။နောက်ဗာဂျီးနီးယားပြည်နယ်လူမျိုးကျဲပါတဲ့ဒေသကစိုက်ခင်းမှာအလုပ်လုပ်နေသူတွေအတွက်တော့မနေ့စောစောအလုပ်ဆင်းပြီးစိုက်ခင်းအတွက်အသီးအရွက်တွေကိုခူးပုံနေတဲ့ပြီးတော့ဝယ်ယူသူတွေစီအရောက်ပို့ပေးရတာဟာပုံမှန်လုပ်ငန်းတစ်ခုပါအဲဒီစိုက်ခင်းမှာဆိုရင်စိုက်ပျိုးရေးလှုပ်ရှင်သူတွေအတွက်စိုက်နီးရေရှည်ထုတ်လုပ်ရေးနဲ့ဈေးကွက်အကြောင်းလဲတင်တန်းပေးပါတယ်ဒီလုပ်ငန်းအတွက်စင်ကုန်မှုကတော့အမျက်ဆွန်းချင်အောင်စနစ်တကျစီမံခန့်ခွဲမှုပဲလို့ဆိုပါတယ် Sprouting Farms စိုက်ခင်းက Fritz Boetner က
in order to improve the bottom line for the farmer
ဆိုက်ပျိုးရေးသမားတွေအတွက်တေချာတဲ့အကျိုးအမြတ်ရဖို့ဆိုရင်ဆိုက်ပျိုးရေးဈေးရိတ်ကိုအကုန်ကျအနည်းဆုံးဖြစ်အောင်စီမံထားပါမယ်ဒါမှသာရိတ်သိမ်းဈေးရိတ်ဖြန့်ချီရေးဈေးရိတ်ဈေးကွက်ရှာရတဲ့ဈေးရိတ်ကာမိမှာပါ
ဒါမှလည်းလူနေကျဲပါတဲ့ဒေသမှာဖြစ်တာကြောင့်ကောင်းမွန်တဲ့ဆက်သွယ်ရေးစနစ်မရှိဘဲဖြစ်နေပါတယ
် right now I would say like half of our farmers maybe do not have access to
အခုအနေထားအတိုင်းဆိုရင်ဒီကဝန်ထမ်းတွေရဲ့တဝက်လောက်မှာအင်တာနက်ဒါမှမဟုတ် mobile phone တောင်သုံးနိုင်တဲ့အခြေအနေမရှိပါဘူ
းစိုက်ခင်းတဲ့နိုင်ဝက်လောက်ကမ်းပေါင်းသွားရတဲ့ဟင်တန်းဆိုတဲ့မြို့ကလေးမှာတော့အင်တာနက်သုံးလို့ရပါတယ်တစ်ချိန်ကအချက်ချာကြတဲ့မြေထားလမ်းဘေးကမြို့ကလေးဟာအခုအချိန်မှာတော့ဒီမြန်နှုံးမြင့်အင်တာနက်ကနေတဆင့်ကဘာကြီးနဲ့ဆက်သွယ်နိုင်နေပါပြီအင်တာနက်တောင်မရှိရင်ကဘာတလွားကဆေးရုံတွေဆောင်ဝန်းနေနဲ့အခြေဆက်လုပ်ပေးရတဲ့လုပ်ငန်းမျိုးလဲဒီမျိုးမှာရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်လုပ်ငန်းပိုင်ရှင်တဦးဖြစ်တဲ့ Ken Allman က
The fact that our team of people in Hinton West
Virginia North Virginia ပြည်နယ်ဟန်တန်မြို့မှာနေပြီးအိန္ဒိယက Mumbai ဈေးကတယ်ဗီမျိုးတွေကလူတွေနဲ့ဆက်သွယ်ပြီး American တဝိုင်းကပြဿနာတွေကိုဖြေရှင်းရပါတယ်ဒီမျိုးလေးကလူတွေအတွက်တော့ Internet နဲ့ Mobile Phone ကတိတ်ကိုအသုံးဝင်ပါတယ်
ဒေတာရင်းစီးပွားရေးပါဝင်အဖက်ဖက်ကတိုးတက်ဖို့အတွက်ဆောင်ရွက်ပေးရသူတွေအတွက်လည်းအင်တာနက်နဲ့မိုဘိုင်းဖုန်းကမရှိမဖြစ်လိုအပ်တာပါဆက်သွယ်ရေးအဆင်မပြေရင်လုပ်ငန်းတွင်ကျယ်ဖို့အဟန့်အတားကြီးဖြစ်စေလို့လည်းဆိုပါတယ် New River Go ဒေတာဖွံ့ဖြိုးရေးဌာနဦးဆောင်ညွှန်ကြားမှု Joe Browse က
Businesses expected
စီးပွားရေးလုပ်ငန်းတွေဒီဒေတာကလူတွေကဒါကိုမျှော်လင့်ကြပါတယ်လူတွေနေချင်းစပွဲဖြစ်ဖို့ဆိုလို့ရှိရင်ဆက်သွယ်ရေးကဏ္ဍကအရေးကြီးပါတယ်ခေတ်ကပောင်းမှာဒါကမရှိမဖြစ်ပါ
တောင်စီတောင်တန်းတွေပေါ်များတဲ့ပြည်နယ်လူဦးရေနေပါတဲ့ဒေသစားတာတွေကလည်းအင်တာနက်သုံးနိုင်မှုအခွင့်အလမ်းနေပါစေတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ
်။ Our Economic Development Agency works with the state.
ကျွန်တော်ဌာနအနေနဲ့အနောက်ဗာဂျီးနီးယားပြည်နယ်စုအဝေးနဲ့တွဲပြီးတော့အင်တာနက်သုံးလို့ရအောင်လို့ထောက်ပံ့ကြီးချင်းငွေတွေရအောင်လို့ကြိုးစားနေပါတယ်
။စိုက်ပျိုးရေးသမားတွေအနေနဲ့လည်းဆက်သွယ်ရေးစနစ်ကောင်းမွန်မှသာလုပ်ငန်းတွင်ကျမှာကြောင့်အင်တာနက်မိုဘိုင်းဖုန်းတွေအသုံးပြုနိုင်မှုမျှော်လင့်နေတာပါ။ Fritz Boetner က
If I'm thinking about the future and we're going to grow these farmers in
now so you know cycling လုံသားအင်အားတွေလည်းများလာဖို့ရှိတာကြောင့်အလွယ်တကူချက်ချင်းခေါ်လို့ရအောင်ဆက်သွယ်ရေးပိုင်းပိုအဆင်ပြေဖို့လိုပါတယ
်အမေရိကန်ပြည်အစုမှာဆက်သွယ်ရေးစနစ်လှိမ့်မှန်ကောင်းမွန်တယ်ဆိုတဲ့အချက်ဟာပုံမှန်ကိစ္စမျိုးသာဖြစ်ပေမဲ့လူနေကျဲပါတဲ့အနောက်ဗာဂျီးနီးယားပြည်နယ်လိုနေရာမျိုးမှာတော့အခက်အခဲတွေရှိနေသေးပါဒါပေမဲ့လည်းအင်တာနက်မိုဘိုင်းဖုန်းဘယ်တော့မှမသုံးနိုင်ခဲ့တဲ့နေရာမှာအသုံးချနိုင်ဖို့ကြိုးစားနေတာကတော့အတားကြီးဖြစ်တယ်လို့သူတို့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကိုရွှေပြောင်းအခြေချလာကြသူတွေအနေနဲ့နောက်ခံယဉ်ကျေးမှုမတူကွဲပြားတဲ့အရက်မှာရှင်တန်စုံစည်းနိုင်မှုအတွက်ခစ်တီမော်ရီဟာထရက်ကားနဲ့ကော်ဖီဆိုင်လေးကိုဖွင့်ခဲ့တာပါဘသူကမဆိုနူးနွေးထွေးထွေးကြိုဆိုပါတယ်လို့ကော်ဖီဆိုင်ဖွင့်လက်သူခစ်တီမော်ရီကပြောပါတယ
် I think people wantto reach out to each other and if
you read the unit to ဆုံရှင်ကြရဲလို့ထင်ပါတယ်လုံကြုံပေးခြင်းနဲ့နေရာလည်းရှိမယ်အရသာလည်းကောင်းအနံ့လည်းကောင်းတက်တောင်တက်တာလည်းရှိမယ်ဆိုရင်လူတွေလာကြမှာပါဒါကြောင့်ခုဆိုရင်ညင်ကျင်းမှုနောက်ခံမတူကြတဲ့ဘာသာပေါင်းစုံနိုင်ငံပေါင်းစုံကလူတွေလာကြပါတယ်အခုလိုမေတ္တာအစီအမံနဲ့ကြိုဆိုတာကြောင့်အားလုံးကအလားတူတုံ့ပြန်ကြတာကိုတွေ့ရပါတယ
်အနီးရောင်ကော်ဖီထရက်ကားနဲ့စတင်ကော်ဖီရောင်းချတဲ့စကူးတက်ဟာအခုခါမှဆိုပိုကျေပြန့်လာပါတယ်ကလပ်စတမ်မျိုးမှာဆိုရင်ဒုက္ခတဲ့ကော်ဖီဆိုင်ဟာအရေးပါတဲ့ဆုံရက်တစ်ခုဖြစ်လာပြီးကမ္ဘာတစ်ဝှမ်းကလူမျိုးပေါင်းစုံအားလုံးလာရောက်စုစည်းရနေရလဲဖြစ်ပါတယ်ခင်ဗျာ
က
go on to the pide. Tutta song ne America တစ်ခွင်ကိုနားဆင်ခဲ့ရတာပါ။အခုဆက်လက်ပြီးသိပ္ပံနဲ့ဒီပညာအစီအစဉ်မှာမြန်မာနိုင်ငံအတွင်းလေထုညင်ညာမှုဘယ်လိုရှင်းချနိုင်မလဲဆိုတာကိုဒေါက်ကင်မြို့သက်ကတဘာဝဝင်းကျင် engineer ဒေါက်အေဂျီနဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ရပါမယ်ခင်ဗျာ
။ကမ္ဘာတစ်လုံးမှာလေထုညင်ညာမှုကြောင့်တည်ဆုံးရသူကနှစ်ဆင်တန်းနဲ့ချီးပြီးရှိနေတဲ့အတွက်လေထုညင်ညာမှုပြဿနာကိုအရေးတကြီးဖြေရှင်းကြဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်ပုတ်သတ်မှတ်ပြီးသတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးလူညဉ့်ဉန်းမှုလျှော့ချဖို့ဘယ်လိုလုပ်နိုင်လဲဆိုတာကိုဒီကဘတ်မှာပြောပြပေးပါရှင်။ဥပြင်း6ပြေတာရေကြီးမြေပြူတာနဲ့မုန်တိုင်းတွေမကြာခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်းကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဇွန်လ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပဝန်းကျင်ထိန်းသိမ်းရေးနဲ့အထိမ့်မှတ်ဖြစ်တဲ့မြန်မာအစိုးရကမိချက်ပေးခဲ့ပြီးတော့ရေရှည်အတွက်ပဝန်းကျင်ကောင်းရစေဖို့လေထုညဉ့်ဉန်းမှုကိုတိုက်ဖြတ်သွားမယ်လို့ကြေညာပေးခဲ့တာပါဟုတ်ပါတယ်လေထုညဉ့်ဉန်းမှုတွေရောပါအောင်လုပ်တာဟာကမ္ဘာကြီးပူနေမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့တန်ွေရေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်။ဒါကြောင့်မြန်မာနိုင်ငံအတွက်လေထုညဉ့်ဉန်းမှုကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့တဘာဝဝင်းကျင် engineer ဒေါ်အေးကြီးကပြောပါတယ်
။မြန်မာနိုင်ငံအတွက်လေထုညဉ့်ဉန်းမှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့ပေပို့ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာအနည်းတစ်ထည့်နေသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ဒါတွေကိုနှစ်တိုင်းနှစ်တိုင်းဆက်စည်းတဲ့အခါမှာတပည့်ချက်ချာသူတို့ကလေထုညဉ့်ဉန်းစီအခုံးဝဲတွေကိုမြေပိုက်ကနေဘယ်လောက်ထွက်နေတယ်လဲအဲ့ဒါကိုတပည့်ချက်ချာစစ်တလားနော်အဲ့ဒါလုပ်ကုန်လို့ရင်နောက်တစ်ချက်ကလူများသုံးတဲ့စနစ်ပေါ့နော်ဘတ်စကားရောတင်မောရောမြေချာရောလင်းရောအဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းသူတို့သွားစရာမလိုဘဲနဲ့သူအများတကားထဲမှာသွားခြင်းအပြင်ပေါ့နော်လုပ်ဖို့နောက်ပြီးသွားတဲ့အခောက်ကိုရှော့ချဖို့စီဘင်းတော်တော့ကောင်းမျိုးတော်ဝင်စစ်တော်တော့ကောင်းတိုင်းအင်းအင်းတော့ကောင်းကလမ်းပေါ်မှာကားနေတော့အောင်ပေါ့နော်နောက်ပြီးလူတွေချော့ချော့မှုမေးသွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တဲ့ね
။တည်ယူပို့ဆောင်ရေးဟာရုပ်ကျွမ်းလောင်စာတွေကိုတုံးရတဲ့အတွက်လေးလူညဉ့်ဉန်းမှုကိုအဓိကဖြစ်စေတာပါ။ဒါအပြင်ရှိပြီးသားလောင်စာတုံးဆက်မှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ
်။ပမာပြမှာရှိတဲ့ကြည့်လာတော့လေထုညဉ့်မှုဖြစ်စီတော့အရင်အမြင်များကိုကြံကြည့်တဲ့ခြေရင်းဆွဲပေါ့နော်ကြည့်ပြီးသူတို့မှာအရင်ကြီးတွေကိုရှော့ချဖို့ဒါထိချိုးတဲ့စနစ်ကိုတက်လို့ရမလဲတက်လို့ရမယ်ဆိုရင်တက်တဲ့နဲ့အထူးသဖြင့်ဒီအမှုံမွားတွေရှော့ချဖို့ဒီဒဏ်ငွေတွေနေတူတဲ့ရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တဲ့နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေစေရုံလုံးရထောက်ရရှိနေအဲ့လို solution တပါမပဝင်ချင်းထိန်းသိမ်းဆောက်ရှောက်ဖို့တည်ရမှုပါလေရှိတယ်ဆိုရယ် sensitive အစီအခံစာရေးလောက်တာတော့ရှိရတယ်။တိုးတော့လည်းဘာတွေဘာတွေလုပ်ပါမယ်ဆိုရယ်ဟာလေဟာဆောင်ရွက်ပုံမှန်မဟုတ်ဘူးမယ်တကယ်ပဲထိတိရောရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ်
။မီးလောင်ကျွမ်းမှုကလည်းလေးရုညဉ့်ဉန်းစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါလေ
မီးတဲ့အနေတွေကိုရှော့ချရမယ်။ပေါ့လို့ဆိုမီးမောင်းလို့ရှိရင်နေထဲမှာညဉ့်ဉန်းစီအရာတွေအများကြီးရောက်တယ်။ဘုံကအစအဲ့တော့လူလုတဲ့ဟာတွေရှိတဲ့ဟာရှိတယ်။အဲ့လူလုတဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်။ဥပမာအမိုက်ပြစ်တာအစအမိုက်သိမ်းစဲဖို့နောက်ပြီးတော့နေအိမ်တွေမှာလည်းကုလဲနေတတိထားရမယ်။ရက်ွက်တွေမှာလည်းမီးတွေပါမလောက်အောင်ဘယ်လိုလုပ်မလဲ။အဲ့ဒါလုပ်ရမယ်။အဲ့တော့မီးနဲ့တစ်ချက်ချင်းမှာလည်းပန်းလုံးတောင်းဝေးလေးရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်တစ်ပင်တွေများများလို့ရတယ်
။တစ်ပင်တွေဟာတိတ်ကိုအရေးပါတဲ့အတွက်တစ်ပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
။ပမာဒီမှာတစ်ပင်တွေအရေးအတွက်ညော့သွားတာကတိတ်ခိုးထုတ်တာလည်းအများကြီးပါတယ်။အဲ့တော့တိတ်ခိုးထုတ်တဲ့ဟာတွေကိုနိုင်ပိတ်ဆိုင်ရမယ်ဒါတစ်ခု။နောက်တစ်ခုကရှည်ရဲဆဲတစ်ပင်တွေကိုရှိနေတဲ့လမ်းအနေအမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလိုအပ်တဲ့ခုတ်ချတဲ့တာမျိုးမလုပ်တတ်ဘူး
နောက်တစ်ခုကစစ်ပင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလေဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်စိုက်တယ်မျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူပေါင်းပြီးဘယ်နေရာမျိုးကတော့စိုက်တယ်ဘယ်နေရာမျိုးကမစိုက်တယ်လဲဆိုတာမျိုးလေအမျိုးအစားအစနေရာအစားတတ်မှတ်ပြီးစနစ်တကျလေးလုပ်တင်တယ်နောက်မှသူပြန်ခုန်နေရတယ်ဟောဒီစိုက်တယ်မဟုတ်လို့ရှင်အဲ့လိုမျိုးလုပ်တင်တယ်ဘာကြောင့်လုပ်တင်တယ်လဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်တယ်တဲ့တင်ကတနှစ်မှာဆိုလို့ရှိရင်သူက48ပေါင်စုပ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်48ရဲ့အပြင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တက်တောင်းစုပ်မယ်တော့အဲ့တော့တက်တင်ရဲ့ကဏ္ဍအမတန်အရေးပါတယ်။နောက်ပြီးတက်ပင်ရှိခြင်းအပြင်လည်းမြေကြီးကပြုံးတိခြင်းကိုကာကွယ်တယ်။အဲ့တော့မြေကြီးကပြုံးမယ်ဆိုလို့ရှိရင်အမိုက်တည်းဖုန်နေလဲလွင့်တာပေါ့နော်။နောက်ပြီးတော့မြေကြီးကမပြုံးတဲ့အကြောင်းနဲ့မြေကြီးကမှနေတဲ့ပူမအသေးကောင်အသေးလေးကိုနေနိုင်ဖို့တို့တနည်းအားလေးလုပ်ပေးလို့ဖြစ်တယ်အဲ့တော့တပိတိကန္တာကအရေးကြီးတယ်
။နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ဉန်းပစ္စည်းတွေဆန့်ထုတ်နိုင်တဲ့ဆက်ယုံအလုပ်ယုံတွေလုပ်ကံခွင့်ပတ်မစ်ကိုစနစ်တကျတတ်မှတ်ပေးဖို့ဖြစ်ပါတယ
်။ရှင်ရင်းစက်ဆက်ယုံအလုပ်ယုံတွေကတခါဆောက်လုပ်ခွင့်ပြီးလို့ရှိရင်တို့ကိုလေပတ်ပစ်ခါမှာတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့အမတန်ခက်နေတယ်။အဲ့တော့ဆိုတော့သူတို့အတွက်လေထုညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ permit အစနစ်တစ်ခုကိုခိုင်ခိုင်မာမာတည်ဆောက်ဖို့လုပ်တယ်။အဲ့စနစ်အောက်မှာသူတို့ကိုလေထုညဉ့်ဉန်းမှုနဲ့ဆိုင်တဲ့သက်သက်နော် permit တစ်ခုပေးတယ်နဲ့အဲ့ permit မှာဒီပေါ်ပြထားတဲ့အခြေအနေတွေတိုင်းသူတို့မလဲပတ်ဖို့ဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်ရှေ့တတိတေးပတ်နိုင်ဖို့နောက်သူတို့ကိုအဲ့ permit တန်းကိုလည်းကန့်သက်ပြီးတော့ဒီမှာ၅နှစ်တန်းလို့ထားလို့ရှိရင်ဒီတန်းတွင်မှာသူတို့မလိုက်နိုင်ဆိုရင်သူတို့ကဆက်လက်လည်းပတ်လို့ရမှာမဟုတ်ဘူးဆိုရက်ကြံလည်းဒီချင်းချုံနိုင်တဲ့အာဏာရှိတဲ့ permit စနစ်တစ်ခုကိုထိတိထွန်းထားတယ်ဒါမှလည်းသူတို့ကစနစ်တကျနိုင်တာမယ်နောက်ပြီးတော့လေဒုကလည်းဘလောက်ဆိုးတယ်လဲဆိုတာသိဖို့ဆိုရင်တိုင်းနာမှုတွေလိုတယ်အဲ့တိုင်းနာမှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်အဲ့လိုလုပ်တဲ့ခါမှာလည်းလူတွေတဲကတော့ကိုယ့်ဘောက်ကိုဟုတ်စေတနာနဲ့လောက်အပ်ပေးမဲ့လူတွေကိုလည်းအများကြီးတုံးလို့ဆိုပေပညာရေးတွေလည်းအများကြီးလုပ်ဖို့လုပ်ပါတယ်
။သဘာဝဝန်ကျင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါ်ကင်မြတ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာပါ။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 25 31တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စနေနေ့မနက်ခင်းသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံအတွင်းမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်လိုက်ပြီးအီရန်အနေနဲ့အကြမ်းဖက်လုပ်ရတဲ့ဆက်လုံနေဦးမယ်ဆိုရင်တိုင်းပြည်စည်းဝါးရေးကိုထိခိုက်စေမဲ့ပိတ်ဆို့အရေးယူမှုတွေထပ်မံချမှတ်သွားမယ်လို့ချုံချောက်ပြောဆိုလိုက်ပါတယ်။အီရန်တမ်မူကာစင်ဆိုလီမာနီကိုအမေရိကန်ကအဝေးဒရုန်းယာဉ်ကနေဒုံးကျည်နဲ့ပစ်ပြီးလောက်ကျန်တဲ့နေ့မှာပဲရီမင်ကအီရန်ထိတ်တန်းတမှုတူအုပ်ကိုလည်းလှုပ်ကြံဖို့စ조사ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့အမေရိကန်သတင်းမီဒီယာတွေမှာထုတ်လင့်ဖော်ပြနေကြပါတယ်ဒီသတင်းကို The Washington Post သတင်းစာကအရင်ဆုံးဖော်ပြတာဖြစ်ပြီးပြီးခဲ့တဲ့သတင်းမှာကဆိုလီမန်နီကိုလှုပ်ကြံတက်ပြတ်ခဲ့တဲ့စစ်စင်ရေးဟာပိုပြီးကျေပြတဲ့ပမာဏနဲ့လှုပ်ဖို့ရည်ရွယ်ခဲ့တယ်ဆိုတာကိုဒီအချက်ကပြတ်သားနေပါတယ်ယူကရိန်းခရီးသည်တွေလေယာဉ်ကိုတေဟရာမြို့အပြင်မှာပစ်ချလိုက်တယ်ဆိုတဲ့ဆွဆွဲချက်တွေပြောဆိုမှုတွေကိုအီရန်ကညှင်းဆို့လိုက်ပြီးအမေရိကန်နဲ့ကနေဒါတို့အနေနဲ့လေရင်ပေါ်ပါသွားတဲ့ခီးစဲ186စလုံးတည်ဆုံတွဲခဲ့တွားခဲ့ရတဲ့အဲ့ဒီဖြစ်ရပ်ကိုတက်တည်ပြနိုင်တယ်ဆိုရင်ပြကြဖို့ပြောကြားလိုက်ပါတယ်။ကချင်ပြည်နယ်နဲ့ကျင်းနားမြို့မနောကွင်းမှာဇန်နဝါရီလ10ရက်နေ့ကကျင်းပတဲ့82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြည်တွင်းစစ်ပွဲတွေရပ်ဆိုင်သွားအောင်ဝိုင်းဝန်းစ조사ကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်ရဲ့အဓိကအခမ်းအနားတစ်ခုဖြစ်တဲ့မနောကွင်းမှာကျင်းပတဲ့အခမ်းအနားမှာတော့ဆန်းစုကြည်ကအဲ့လိုပြောကြားခဲ့တာပါခင
်ဗျ။စနေနေ့ပတ်တဲ့ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ရကြီးညာပေးခဲ့တာပါ။ဒီပတ်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရမထောင်ပါ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့အစီအစဉ်တွေကို Light to Meter Second, Light to Meter Second, Light to Meter 25တို့ကနေအတန်းလှည့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောတာရှင်များနဲ့မကွာမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.